Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်ဖေဖော်ဝါရီလ25ရက်နေ့ညပိုင်းစီစဉ်တွေကို American ပြောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။တော်ရရှိမြွှေလန်းချက်မြစ်ကြပါစေရှင်ကျမကသင်ခီထိုက်ပါ
ကျမအေးတနာကြော်ပါရှင်ယူကရိန်းနိုင်ငံမှာသမ္မတဗစ်တယ်ယန်နူကိုဗစ်ကိုအာဏာကဖယ်ရှားပြီးတဲ့နောက်အစိုးရတည်တည့်ရဲ့ဖွဲ့စည်းနိုင်မှုကြိုးစားနေတဲ့လျောက်နိုင်ငံတကာရဲ့ထောက်ခံမှုခိုင်ခိုင်မာမာရရှိရပါစေမယ်လို့ဥရောပသမ္မတနိုင်ငံသားရေးမူဝါဒရေးရာအကြီးအကဲကကတိပြုသွားပါတယ်မြန်မာအစိုးရဟာမျိုးရင်းသားမွတ်စလင်တွေပေါ်မှာခွဲခြားဆက်ဆံတဲ့မူဝါဒတွေချမှတ်ပြီးတော့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေပြုလုပ်နေတယ်ဆိုတော့လူ့အခွင့်အရေးအဖွဲ့အဖွဲ့ရဲ့အဆွတ်ဆွဲချက်ကိုမြန်မာအစိုးရကပယ်ချလိုက်ပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဒီညပိုင်းမှာကြားရပါမယ်မတ်သိန်းကြီး
။ကောင်းပါပြီရှင်။မြန်မာအစိုးရဟာရိုဟင်ဂျာမွတ်စလင်တွေကိုခွဲခြားဆက်ဆံမှုတွေရှိနေတယ်ဆိုပြီးတော့လူ့အခွင့်အရေးအဖွဲ့တခုကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်
။ Essentially what we're saying is that we've got enough evidence to make an allegation that state and central government authorities are implicated.
Fortified Rights အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူး Matthew Smith ရဲ့ပြောကြားချက်ပါ။နောက်ပလောင်ဒေတာကလူ့အခွင့်အရေးချိုးဖောက်မှုအင်ဘော်တွေကိုညှဉ်းပန်းမှုတွေရှိနေတယ်ဆိုတဲ့ဟောက်ကောင်ကျွန်းကိုမြန်မာအင်ဘော်တွေစတင်ဆေးလွတ်နေပြီဆိုတာနဲ့အတူရှမ်းပြည်နယ်အတွင်းကစစ်ပွဲတွေအကြောင်းကိုလည်းကြားကြရမှာပါဒီနောက်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစရာနဲ့အတူထပ်ရိုက်လေးလိုက်အစီအစဉ်လဲဆွေးနွေးကြပါမယ်ရှင်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမအေးတန်နာကျော်နဲ့ကိုညံဝင်းအောင်တို့ကကြေညာပေးကြမှာပါ
ယူကရိန်းနိုင်ငံမှာသမ္မတဗစ်တယ်ယန်နူကိုဗစ်ကိုအာဏာကဖယ်ရှားပြီးတဲ့နောက်အစိုးရသစ်တရက်ဖွဲ့စည်းနိုင်မှုကြိုးစားနေတဲ့လျောက်နိုင်ငံတကာရဲ့ထောက်ခံမှုခိုင်ခိုင်မာမာရရှိရပါစေမယ်လို့ဥရောပသမ္မတနိုင်ငံသားရေးမူဝါဒရေးရာအကြီးအကဲကကတိပြုသွားပါတယ်။ KF မြို့တော်ကိုရောက်ရှိနေတဲ့ Miss Catherine Ashton ကအင်္ဂါနေ့မှာသတင်းစာရှင်းလင်းပွဲမှာခုလိုပြောသွားတာဖြစ်ပါတယ်။သုံးလကြာနိုင်ငံရေးဆန္ဒပြပွဲတွေဖြစ်ပွားခဲ့တာမလို့စီးပွားရေးပြန်နလန်ထူအောင်ဘလို့ကူညီနိုင်မလဲဆိုတာကိုအနောက်နိုင်ငံတွေရဲ့ဗန္ဒာရေးအဖွဲ့အစည်းတွေနီးလန်းရှာနေကြပါတယ်လို့သူကပြောပါတယ်။အဲလိုမျိုးနိုင်ငံရေးပဋိပက္ခကနေရုံထွက်ဖို့သူ့ဘာသူနီးလန်းရှာနိုင်အောင်လို့လဲယူကရိန်းကိုခွင့်ပြုထားတယ်လို့ရုရှားကိုလည်းသူကတိုက်တွန်းသွားခဲ့ပါတယ်။အဲ့လိုမျိုးတမရဟောင်ပြုတ်ကြပြီးတဲ့နောက်မှာညီညွတ်တဲ့အစိုးရအသစ်တရက်ဖွဲ့စည်းဖို့ကိုလွှတ်တော်ကကြာသာရေးနေ့ထိလောလောဆယ်ရွှေ့ဆိုင်းလိုက်ပါတယ်။ခေါင်းဆောင်အသစ်တွေကိုလွှတ်တော်ကထုတ်ပြန်ကြေညာပေးရမယ်ဒီကနေ့အင်္ဂါနေ့မှာပဲလွှတ်တော်ဥက္ကဋ္ဌလည်းဖြစ်ယာယီတမရလည်းဖြစ်တဲ့အလက်ဇန္ဒာတက်ချီနော့ကအခုလိုကြေညာသွားတာပါ။ဒီကိစ္စနဲ့ပတ်သက်လို့ထပ်ပြီးတော့တိုင်ပင်ဆွေးနွေးမှုတွေလုပ်နိုင်မှုအခုလိုဆိုင်းငံ့ရတာဖြစ်တယ်လို့သတင်းတွေမှာဖော်ပြထားပါတယ်။ American ဒုနိုင်ငံသားရဲ့ဝန်ကြီး William Burns ကလည်း Ukraine နိုင်ငံကိုဒီကနေ့ရောက်ရှိမှာဖြစ်ပါတယ်။သူဟာယာယီသမရတက်ချီနော့ဖ်အပြင်လွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံဖို့ရှိပါတယ်။ယူကရိန်းနိုင်ငံမှာမေလမှာမျှတပြီးတော့လွတ်လပ်တဲ့ရွေးကောက်ပွဲကျင်းပနိုင်ရေးအတွက်အစိုးရအသစ်အနေနဲ့လိုအပ်သမျှကိုလှုံ့ဆော်ဖို့မစ္စတာဘန့်စ်ကတိုက်တွန်းလိုက်မယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောပါရရှင်။
နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းမှာအစ္စလမ်စစ်သွေးကြွတွေကစာတင်ကြောင်းတစ်ကြောင်းကိုတိုက်ခိုက်လို့လူ29ဦးမကသေဆုံးသွားတယ်လို့ဒေသခံအာဏာပိုင်တွေကပြောပါတယ်။ယိုဘီပြည်နယ်ကအစိုးရကိုလိကျောင်းဘူနီယာဒီကိုအင်္ဂါနေ့မနက်2နာရီလောက်မှဝင်ရောက်တိုက်ခိုက်တာဖြစ်ပါတယ်။စစ်သွေးကြွတွေကကျောင်းသားတွေနေတဲ့အဆောင်ကိုမီးရှို့လို့တချို့ကျောင်းသားတွေအရှင်လက်လက်မီးဆွဲလောင်ခဲ့ရတယ်လို့ကနဦးသတင်းတွေမှာဖော်ပြပါတယ်။ဒီတိုက်ခိုက်မှုတွေကိုဘိုကိုဟာရမ်စစ်သွေးကြွအဖွဲ့ကပြစ်လို့တာလို့အရာရှိတွေကအပြစ်တင်နေပါတယ်။သမရဂုဒ်လိုက်ဂျိုနသန်ပြီးခဲ့တဲ့မေလမှာရေးပေါ်အခြေအနေကြီးညာပြီးခဲ့ပြီးဘိုကိုဟာရမ်စခန်းတွေကိုဖျက်ဆီးပစ်ဖို့စစ်စင်ရေးတွေစခဲ့တဲ့ပြည်နယ်၃ခုထဲမှာယူဘီပြည်နယ်လည်းပါဝင်ပါတယ်အဲ့လိုလှုပ်ဆောင်နေကြတာပဲစစ်သွေးကြတွေရဲ့အကြီးအကျယ်တိုက်ခိုက်မှုတွေကဆက်လက်ဖြစ်ပွားနေတာပါ
ယူကန်နာနိုင်ငံမှာလိင်တူဆက်ဆံသူတွေကိုထောင်နှံတစ်သက်ပြည်ထောင်ချမှတ်တဲ့ဥရေအတည်ပြုတာကိုပဲပြန်ပြီးတော့ပယ်ဖျက်ဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါတယ်။ယူကန်နာသမ္မတယိုဝါရီမူစီဗီနီဟာအဲ့ဒီဥရေကိုတနင်္လာနေ့ကအတည်ပြုပေးလိုက်ခြင်းအပြင်ယူကန်နာနိုင်ငံကိုနောက်ပြန်ဆွဲရရောက်တယ်လို့အင်ဗျူတော်ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။အေဥရီဟာယူကန်နာကလိင်တူချစ်သူတွေအတွက်အနည်းငယ်ဖြစ်စေပြီးတော့ယူကန်နာနိုင်ငံရဲ့ကောင်းမွန်တဲ့လူခွင့်ရေးမှတ်တမ်းကိုလည်းနာမည်ပြက်စေတယ်လို့ကြေညာချက်မှာပြောထားပါတယ်။အေဥရီသစ်ထုတ်ပြန်လိုက်တာကြောင့်အမေရိကန်ပြည်အောင်စုကယူကန်နာနိုင်ငံနဲ့ဆက်ဆံရေးကိုပြန်ပြီးတော့သုံးသပ်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်ရှင်။
တာလီဘန်စစ်သွေးကြော်တွေပေါ်အောင်နေမယ်လို့ယူဆရတဲ့အာဖဂန်နစ္စတန်နေဆန်ဒေသကိုပါကစ္စတန်စစ်တပ်ကလေကြောင်းနဲ့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အနည်းဆုံး28ဦးသေဆုံးသွားတယ်လို့ပါကစ္စတန်စစ်တပ်တာဝန်ရှိသူတွေကပြောပါတယ်အင်္ဂါနေ့မနက်အာယုန်တပ်မှဝါဇီရစ်စတန်ရဲ့တောင်နဲ့မြောက်ဒေသကိုအဓိကပစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပြီးဒါဟာဖေဖော်ဝါရီလ20ရက်နောက်ပိုင်းတိုက်ခိုက်မှုတွေကစတုတ်မြတ်ထားမြောက်ဖြစ်တယ်လို့တာဝန်ရှိသူတွေကဆိုပါတယ်ဒီလအစောပိုင်းကတာလီဘန်စစ်သွေးကြွတွေနဲ့ဆွေးနွေးမှုပြပြခဲ့ပြီးနောက်ပိုင်းအခုလိုလေကြောင်းတိုက်ခိုက်မှုတွေဖြစ်လာရတာပါမနေ့တုန်းကတော့အာဖဂန်နစ္စတန်နေဆက်ဝါဇီရစ်စတန်မြောက်ပိုင်းမှာတာလီဘန်တပ်မှုတူသနတ်သမားတွေရဲ့လက်ချက်နဲ့အသေးပစ်ခတ်ခံရပြီးဖြစ်တယ်လို့ပါကစ္စတန်စစ်တပ်အရာရှိတွေကပြောပါတယ်ရုရှားဆိုသူတပ်မှုဟာဝါဇီရစ်စတန်မြောက်ပိုင်းဒါဂါမန်ဒီဒေသကိုခီးသွားနေတော့အခုလိုတိုက်ခိုက်ခံရတာဖြစ်ပါတယ်ရုရှားတေဆုံးမှုအတွက်သူ့နဲ့ပြန်ပက်စစ်သွေးကြောအုပ်စုကိုဒေသခံအာဏာပိုင်တွေကပြစ်တင်ဝေဖန်နေကြပါတယ်ခင်ဗျာ
ယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းနိုမီတာ24 kHz 12.13 လိုင်းနိုမီတာ25 kHz 11.965 လိုင်းနိုမီတာ32 kHz 9355တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေဒေတာရင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်မြန်မာအစိုးရဟာနိုင်ငံကနေပြီးတော့အရေးအတွက်ထောင်ပေါင်းချီထွက်ပြေးရတဲ့ရိုဟင်ဂျာမွတ်စလင်တွေပေါ်မှာခွဲခြားဆက်ဆံတဲ့မူဝါဒတွေချမှတ်ပြီးတော့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေပြုလုပ်နေတယ်ဆိုရယ်လူ့အခွင့်အရေးအဖွဲ့တစ်ဖွဲ့ရဲ့ဆွဆွဲချက်ကိုမြန်မာအစိုးရကပယ်ချလိုက်ပါတယ် 45 rights ဆိုတဲ့ဒီအဖွဲ့ဟာရိုဟင်ဂျာတွေအတွက်စီးရုံးလှုပ်ဆောင်ပေးနေတဲ့အဖွဲ့ဖြစ်တယ်လို့မြန်မာအစိုးရပြောခွင့်ရပုဂ္ဂိုလ်ဦးရဲထွတ်ကပြောသွားပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာရှိတဲ့ရိုဟင်ဂျာတွေအပေါ်ခီးသွွာလာခွင့်လက်ထပ်ခွင့်နဲ့ကလေးမွေးဖွားခွင့်တွေအပါအဝင်ကန့်သတ်မှုတွေချမှတ်ပြီးတော့ဆိုးရွားတဲ့လူခွင့်ရေးတွေချုပ်ဖောက်နေတဲ့ဆိုတာအစိုးရစီကအလို့ဝဲရရှိထားတဲ့အချက်လက်တွေမှာတွေ့ရတယ်လို့ထိုင်းခြေဆိုင် 45 rights လို့ခေါ်တဲ့အခွင့်အရေးများခိုင်မာအောင်လှုပ်ဆောင်ရေးအဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားတာပါအဲ့ဒီချိုးဖောက်မှုတွေလှုပ်ဆောင်တဲ့နေရာမှာအစိုးရအနေနဲ့တက်တက်ကြွကြွပါဝင်ပတ်သက်နေတာသူတို့ရရှိထားတဲ့မြန်မာအစိုးရရဲ့လှုပ်ဝဲအထောက်အထားတွေရတွေ့ရတယ်လို့45 rights အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူး Matthew Smith က VOE ကိုပြောပါတယ်။ရိုဟင်ဂျာတွေနဲ့ဆိုင်တဲ့မြန်မာအစိုးရရဲ့ policy တွေဟာရိုဟင်ဂျာတွေနေလို့မရပဲနဲ့ထွက်ပြေးအောင်လို့တင်းကျပ်လွန်းတယ်လို့အဲ့ဒီအစီရင်ခံစာထဲမှာပြောထားပါတယ်။ဘူးစည်းတောင်မောင်တော်မျိုးနယ်တွေမှာတရင်တော်ကလေးနှစ်ယောက်တောင်မွေးဖွားခွင့်ရှိတယ်လို့ဒေသနာရအစိုးရကအမိန့်ထုတ်ပြန်ထားတဲ့စာကိုလည်းသူတို့ရရှိထားတယ်လို့ Matthew Smith ကပြောပါရရှင်
။အငင်းပွားနေကြတဲ့တောင်တရုတ်ပင်လယ်ပြင်တွေကဖိလစ်ပိုင်ငါးဖမ်းလှေတစင်းကိုကမ်းရိုးတန်းဆောက်တရုတ်လူညုံရင်းအသင်းဘောကမိသက်ပတ်ရေပန်းနဲ့ထိုးခဲ့တဲ့လုပ်ရက်အတွက်တရုတ်အစိုးရကဖြေရှင်းချက်ပေးဖို့ဖိလစ်ပိုင်နိုင်ငံကတောင်းဆိုလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံဆိုင်ရာတရုတ်သံတမကြီးကိုဒီကနေ့မှပဲဆင့်ခေါ်ပြီးတောင်းဆိုလိုက်တာဖြစ်ပါတယ်။လူတွေမနေတဲ့စကာဘိုရိုရှော့ကျွန်းစုနားမှာငါးဖမ်းနေတဲ့ဖိလစ်ပိုင်တံငါအသေးကိုပြီးခဲ့တဲ့လတုန်းကဖြစ်ခဲ့တဲ့တရုတ်ရဲ့လုံရက်နဲ့ပတ်သက်ပြီးဖိလစ်ပိုင်အစိုးရကအခုလိုပြောဆိုနေတာဖြစ်ပါတယ်။ဒီနေရာဟာတရုတ်နဲ့ဖိလစ်ပိုင်နိုင်ငံကြားစီးရီးယားတင်းမာနေတဲ့နေရာလည်းဖြစ်ပါတယ်။တရုတ်နိုင်ငံရဲ့အခုလိုနှောက်ယှက်တိုက်ခိုက်မှုအတွက်အပြင်းထန်ကန့်ကွက်လိုက်ပြီးဖိလစ်ပိုင်ငါးဖမ်းသမားတွေရဲ့အခွင့်အရေးကိုလေးစားဖို့ဖိလစ်ပိုင်နိုင်ငံကတောင်းဆိုကြောင်းနိုင်ငံရေးဝန်ကြီးဌာနပြောခွင့်ရသူကဆိုပါတယ်ဖိလစ်ပိုင်နိုင်ငံရဲ့ကန့်ကွက်ချက်ကိုတရုတ်နိုင်ငံကပယ်ချလိုက်ပြီးဒါဟာလိုရိုးလို့စင်တာဖြစ်တယ်လို့ဝန်ကြီးဌာနကပြောပါတယ
်။ထောင်နဲ့မြောက်ကိုရီးယားမှာဆယ်စုနှစ်ပေါင်းများစွာကွဲခွာပြီးတော့ပထမဆုံးချိန်ပြန်ပြီးတော့ဆုံစည်းတဲ့ဆွေမျိုးတွေဟာရက်တော်ကြအတူတကွနေထိုင်ခဲ့ရပြီးတော့ဒီနေ့အင်္ဂါနေ့မှာပြန်ပြီးတော့ခွဲလိုက်ကြရပြီဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံသား358ဦးဟာသူတို့မြောက်ကိုရီးယားကတက်ကြီးရွယ်ဦးဆွေမျိုး88ဦးနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်ရှင်။
နိုင်ငံရေးမတည်မငြိမ်မှုတွေအချိန်ကြာမြင့်လာပြီဖြစ်တဲ့ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာအကြမ်းဖက်မှုတွေတိုးလာနေပြီးဒီကနေ့တိုက်ခိုက်မှုအတွင်းဆန္ဒပြသူနှစ်ဦးအပြင်းထန်ဒဏ်ရာရရှိသွားပါတယ်။ဘန်ကောက်မြို့လေကောင်းလွန်ပန်ဒီပန်းချံတောင်မှာရှိတဲ့အစိုးရစန့်ကျင်သူဆန္ဒပြနေတဲ့နားမှာဒီကနေ့မနက်အစောပိုင်းပစ်ခတ်မှုတွေဖြစ်ပွားခဲ့တယ်လို့ထိုင်းအာဏာပိုင်တွေကပြောပေမဲ့ဘယ်သူဘယ်ဝါဆိုတာသူတို့မသိဘူးလို့ဆိုပါတယ်။နိုင်ငံသားတွေဈေးဝယ်လေးရှိတဲ့နေရာနာတဝိုက်ကဆန္ဒပြသူတွေရှိတဲ့နေရာမှာလည်းအခြားပစ်ခတ်မှုတွေရှိခဲ့တယ်လို့တာဝန်ရှိသူတွေကဆိုပါတယ်အခုလောက်ရဟာပြီးခဲ့တဲ့စနေနေ့တွေတုန်းကအစိုးရဆန့်ကျင်ဆန္ဒပြသူတွေဥတီတဲ့ပြစ်ခတ်မှုနဲ့ဘုံခွဲမှုတွေပြီးပေါ်လာရတာဖြစ်ပါတယ်ခင်ဗျာ Direct from Washington
The Voice of America VOA ခေချမ်းရောက်သတင်းတွေကိုမအေးသန္တာကျော်နဲ့ကုညာဝင်းအောင်တို့ကြီးညာပေးခဲ့တာပါ။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးပါရမရှင်။မြန်မာအစိုးရဟာရိုဟင်ဂျာမွတ်စလင်တွေအပေါ်ခွဲခြားဆက်ဆံနေတာဟာလူသားမျိုးနွယ်အပေါ်ယာဇဝတ်မှုတွေကျူးလွန်ရာရောက်တယ်လို့ Fortified Rights လို့ခေါ်တဲ့အခွင့်အရေးများခိုင်မာအောင်လှုပ်ဆောင်ရေးအဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာအစိုးရပြောခွင့်ရပုဂ္ဂိုလ်ဦးရဲထွတ်ကတော့ဒီအဖွဲ့ဟာရိုဟင်ဂျာတွေအတွက်စီယုံပြောဆိုပေးနေတဲ့အဖွဲ့အစည်းတစ်ခုသာဖြစ်တဲ့အတွက်အစီရင်ခံစာမှာဖော်ပြထားတဲ့အချက်လက်တွေဟာခိုင်မာမှုမရှိဘူးလို့ညင်းဆိုပါတယ်။အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါမြန်မာအစိုးရအနေနဲ့ရိုဟင်ဂျာမု슬င်တွေအပေါ်ဖိနှိပ်ချုပ်ရှယ်ပြီးလူခွင့်ရေးချိုးဖောက်တဲ့မူဝါဒတွေချမှတ်ကျင့်သုံးနေတယ်ဆိုတာတွေနဲ့ပတ်သက်လို့ထိုင်းနိုင်ငံအခြေစိုက် Fortified Rights လို့ခေါ်တဲ့အခွင့်အရေးများခိုင်မာအောင်လှုပ်ဆောင်ရေးအဖွဲ့ကအစမျက်နှာ86မျက်နှာပါအစီရင်ခံစာကိုဒီကနေ့ထုတ်ပြန်လိုက်တာဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာရှိတဲ့ရိုဟင်ဂျာတွေအပေါ်ခရီးသွားလာခွင့်လက်ထပ်ခွင့်နဲ့ကလေးမွေးဖွားခွင့်အပါအဝင်ကန့်သတ်မှုတွေချမှတ်ပြီးစိုးရတဲ့လူခွင့်ရေးတွေကိုချိုးဖောက်နေတယ်လို့အစိုးရထံကလေးဝယ်ရရှိတဲ့အချက်လက်တွေမှာတွေ့ရတဲ့အကြောင်း45 rights အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်မြန်မာအစိုးရထံကသူတို့ရရှိထားတဲ့လေးဝယ်အထောက်အထားတွေအရအဲ့ဒီချိုးဖောက်မှုတွေလှုပ်ဆောင်တဲ့နေရာမှာအစိုးရအနေနဲ့တက်တက်ကြွကြွပါဝင်ပတ်သက်နေတာကိုတွေ့ရတယ်လို့45 rights အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူး Matthew Smith က VOA ကိုပြောပါတယ်
Essentially what we're saying is that we've got enough evidence to make an allegation that state and central government authorities are implicated in the crime against humanity of persecution.The Rohingya have been singled out.
ကျွန်တော်တို့ပြောလို့တာကတော့ပြည်နယ်နဲ့ဘဟုအစိုးရအာဏာပိုင်တွေဟာလူသားအမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေမှာပတ်သက်နေတယ်ဆိုတော့ဆွဆွဲချက်ပြုလုပ်နိုင်အောင်ကျွန်တော်တို့မှတက်သည့်အထောက်အထားအလုံးလောက်ရှိတယ်ဆိုတာပါပဲ။ Rohingya တွေဖြစ်လို့သူတို့ကိုရွေးပြီးအခုလို့လှုပ်တာပါ။ဒီကျူးလွန်ချိုးဖောက်မှုတွေဟာကျေပြန့်ပြီးစနစ်တကျပြုလုပ်တာဖြစ်တဲ့ဆိုတာကိုကျွန်တော်တို့မှတ်တမ်းတင်နိုင်ပါတယ်။လူသားမျိုးနွယ်ပေါ်ကျူးလွန်ရာရောက်ပါတယ်ဆိုတော့ရာဇဝတ်မှုတွေကိုသတ်မှတ်ထားတဲ့ရောမဥပဒေစည်းမျဉ်းစည်းကမ်းတွေရဲ့ဘောင်ထဲဝင်နေဆိုတာကျွန်တော်တို့အဆင့်တစ်ခုထိတက်သေးပြထားပါတယ
်ဒါပေမဲ့ဒီအဖွဲ့ဟာရိုဟင်ဂျာတွေအတွက်စီယုံလှုပ်ဆောင်ပေးနေတဲ့အဖွဲ့ဖြစ်တဲ့အတွက်အစင်ကားစားပါအချက်လက်တွေဟာခိုင်လုံမှုမရှိဘူးလို့မြမအစိုးရပြောခွင့်ရပုဂ္ဂိုလ်ဦးရဲထွတ်ကပြောပါတယ
်ဘူးထုတ်ပြန်တဲ့ Fortify Rights ဆိုတဲ့အဖွဲ့ရဲ့ဟာအရင်ထင်ရှားချက်တွေမှာရောကျွန်တော်လေ့လာဦးပါတယ်ဒီအဖွဲ့ဟာဒင်္ဂါရီတွေအတွက်တက်တက်လော်ဘီလုပ်တဲ့အဖွဲ့ရဲ့ဖြစ်တဲ့တို့ကြောင့်မလို့ဒီအစီအင်္ဂါသာမှာပါတဲ့အချက်လက်တွေကလည်းခိုင်မာမှုရှိတယ်လို့စွပ်စွဲချက်တွေကလည်းတစ်ဖက်သားစွပ်စွဲချက်ဖြစ်တဲ့ကြောင့်မလို့ကျွန်တော်ဒါတွေလုံးဝလက်မခံပါဘူးဒီကနေ့မြန်မာနိုင်ငံရဲ့ဒီရခိုင်ပြည်နယ်အပါအဝင်နေရာဒေသအနှံ့ပြားကိုဒါရောက်လေးလာပြီးတော့မှလုပ်ငန်းတွေဆောင်ရွက်နေတဲ့ဟာကုလသမဂ္ဂအဖွဲ့အစည်းပါဝင်နိုင်ငံတကာအဖွဲ့အစည်းအားလုံးကလည်းဒီလိုမျိုးဟာပြစ်မှုမျိုးကျူးလွန်နေတယ်လို့စွပ်စွဲတာမရှိပါဘူးအဲ့ဒါကိုအထိုင်းနိုင်ငံမှာပဲအခြေပြုနေတဲ့ဖွဲ့ကဒင်္ဂါလီတွေပြောသမျှအချက်လက်တွေကိုလက်ခံပြီးတော့ဒီလိုစင်ကလည်းမထုတ်တာဒီမှာတမလည်းကြီးစရာကောင်းတဲ့ကိစ္စပါပဲ
ရိုဟင်ဂျာတွေနဲ့ဆိုင်တဲ့မြန်မာအစိုးရရဲ့ policy တွေဟာရိုဟင်ဂျာတွေအနေနဲ့တိုင်းပြည်အတွင်းမှာနေလို့မရဘဲထွက်ပြေးရလောက်အောင်အထိတင်းကျပ်လွန်းနေလို့ဆိုပါတယ်ဒါပြင်ဘူတိတော်မောင်းတော်မြို့နယ်တွေကဒေသခံတွေရဲ့လူနေမှုစရိုက်တွေကိုထိပါလာစေလောက်တဲ့အထိမွတ်စလင်လူဦးရေတွေကြီးထွားလာနေတဲ့အပေါ်ဒေသခံတွေအကြဆိုးရိမ်မှုတွေထွက်ပေါ်နေတာကိုတွေ့တဲ့အကြောင်းနဲ့အဲ့ဒီလိုဆိုးရိမ်မှုတွေဟာထိပ်ပိုင်းအစိုးရအရာရှိတွေရဲ့ပြောဆိုမှုတွေကြောင့်ဖြစ်ပြီးလက်တွေ့မကျတဲ့ဆိုးရိမ်မှုမျိုးသာဖြစ်တယ်လို့Matthew Smith ကပြောပါတယ
် In the documents that we've uncovered we've realized that these views have been shared by senior government officials since the 1990s they've been saying the same things
ကျွန်တော်တို့လက်ခံရရှိလာတဲ့စာရွက်စာတမ်းတွေအရဒီအမြင်တွေကို1990ခုနှစ်ကတည်းကစလို့မြန်မာထိပ်တန်းအစိုးရအရာရှိတွေလည်းလက်ခံကြတာတွေ့ရပါတယ်မွတ်စလင်လူဦးရေတိတ်ကြီးထွားလာပြီးထိန်းချုပ်ဖို့လိုတယ်ဆိုတာကိုသူတို့လည်းတသားတည်းပြောကြတာပါပဲဒီဆူဆွဲချက်တွေကိုလည်းလက်တွေ့ကြတဲ့တက်သည့်အထောက်အထားတွေမရှိဘဲသူတို့ပြုလုပ်နေတာလည်းဖြစ်ပါတယ်
။အဲ့ဒီဒေသမှာပဲတိန်အောင်ကလေးနှစ်ယောက်တမွေးဖွားခွင့်ရှိတယ်ဆိုတဲ့ကန့်သတ်မှုထုတ်ပြန်ထားတဲ့အထောက်အထားတွေသူတို့တွေ့ရှိရတယ်လို့လည်းအစိုးရခန်းစာမှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့အစိုးရပြောခွင့်ရပုဂ္ဂိုလ်ဦးရဲထွတ်ကတော့တချိန်ကဒေသန္တရအစိုးရကအဲ့ဒီလိုမူဝါဒမျိုးလိုအပ်ချက်အရချမှတ်ကျင့်သုံးခဲ့ပေမဲ့အခုအချိန်မှာအဲ့ဒီမူဝါဒမျိုးမရှိတော့ဘူးလို့ပြောပါတယ်။
ကိုကတော့ဒီမူဝါဒကိုမရှိပါဘူးဒီမူဝါဒမျိုးကဘယ်တော့မှကျင့်သုံးတာမရှိဘူးသို့တော့အဲ့ဒီဟိုတစ်ချိန်ကတော့ဒေသသားအခြေအနေရဥပဒေမောင်းတော်ဒေသမှာအမျိုးသမီးတွေရဲ့တားဆက်ချားလုပ်ငန်းတွေကိုပါဝင်ဆောင်ရွက်ခွင့်မရှိဘူးအရှိပဲနဲ့ဟလာခွင့်ရသူတို့ရဲ့အမျိုးသမီးတွေရဲ့ခွင့်ရကိုချိုးဖောက်ခံဆိုဖြစ်ဆိုကြောင်မလို့အမျိုးသမီးတားဆက်ချားစီမံကိန်းမှာပါဝင်လုပ်ဆောင်ခြင်းမရှိဘူးဆိုရင်တော့ဟလာကလေးဒီမူဝါဒကိုနှစ်ယောက်တည်းပုံမယူရင်ကောင်းမယ်ဆိုပြီးတော့မှဒေသန္တရကလုပ်ခဲ့တာပါအဲ့ဒါက ကိုယ်တော့ရဲ့အစိုးရရဲ့ policy မဟုတ်ဘူးအခုအစိုးရရဲ့ policy လည်းမဟုတ်ပါဘူးအဲ့ဒီဒေသန္တရမိန့်ကလည်းအခုချိန်မှာကျွန်တော်တို့ဆောင်ရွက်ခြင်းမရှိတော့ပါဘူး
မြန်မာအစိုးရအနေနဲ့လှုပ်ဆောင်တဲ့အကြံပြုချက်တွေကို45 rights အဖွဲ့ကတင်ပြထားတဲ့အထက်1982ခုနှစ်နိုင်ငံသားဥပဒေကိုပြင်ဆင်မှုအချက်ပါပါဝင်ပေမဲ့အစိုးရဘက်ကတော့မကြခင်ပြုလုပ်တော့မဲ့သကောင်စီရင်ကောက်ယူမှုအပါအဝင်တည်ဆဲဥပဒေအတိုင်းပဲဆက်လက်ဆောင်ရွက်သွားမယ်လို့ဦးရထွတ်ကပြောပါတယ်ခင်ဗျာ
လူခွင့်ရချိုးဖောက်မှုဆရာသတင်းတပုတ်ကိုဆက်ပြီးတော့ပြောပြပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းပလောင်ဒေသအတွင်းမှာဆေးရည်တင်းမာမှုတွေကြောင့်လူခွင့်ရချိုးဖောက်မှုတွေရှိနေတယ်လို့မူရင်ဆေးဝါးစိုက်ပျိုးထုတ်လုပ်မှုသုံးဆွဲမှုပမာဏဟာလည်းအတော့ကိုမြင့်မားနေတယ်လို့တအောင်အမျိုးသမီးအဖွဲ့ကပြောပါရယ်။ဒေသတာဝန်ရှိသူတွေကတော့ဒီဆွဆွဲချက်ကိုညှင်းပါတယ်။ကိုသားညုံကသတင်းပေးပို့ထားပါရယ်ရှင်။
တအောင်အမျိုးသမီးအဖွဲ့စည်းကနေပြီးတော့ဒီပလောင်ဒေသတွင်ပြည်သူတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့လစ်လျူရှုကံကြက်တဲများဆိုပြီးတော့စင်ကစားထုတ်ပြန်တာကိုဒီကနေ့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲလုပ်တဲ့အခါဒီပလောင်ဒေသအကြက်တဲတွေနဲ့ပတ်သက်လို့လူခွင့်ရေးချိုးဖောက်ခံမှုတွေအပြင်မွေးစေဝါထုတ်လုပ်မှုနဲ့တုံးဆွဲမှုအခြေအနေတွေကိုပါမိမောင်းထုတ်ပြီးတော့ပြောဆိုသွားတာဖြစ်ပါတယ်။လက်ဖက်ဆိုင်တဲ့ပလောင်ဒေသမှာလက်ဖက်ဆိုင်ပြည်လုပ်ငန်းတွေကျဆင်းလာတာနဲ့အတူဘိန်းဆိုင်ပြည်မှုတွေအထင်ရှားရှိလာပြီးတော့တစ်ဖက်မှာဒေသခံလူငယ်တွေအကြားမွေးစေဝါတုံးဆွဲမှုရကြိုင်နှုန်းဟာလည်းအတော်ကြီးကိုမြင့်မားလာနေတယ်လို့တအားအမျိုးသမီးအဖွဲ့ကလွေးပိုးငင်ကပြောပါတယ
်။ကျမတို့ပလောင်တွေကအဲ့ဒီရဲ့အလုတ်သမန်းတွေတော့တော်တော်များများလုပ်ရတော့ဗော။ဟိုဘာဖြစ်လို့လဲဆိုတော့ဆင်းရဲတယ်လေ။လက်ဖက်ဆေးလည်းမကောင်းဘူး။ဟိုအလုတ်ရှားပါမှုအပေါ်မှာအဲ့ဒီအပေါ်မှာကျမတို့ကအလုတ်သမန်းလုပ်ရတယ်။အလုတ်သမန်းလုပ်နေတဲ့ကာလမှာသူတို့ကဟိုပတ်စံမပေးဘဲနဲ့ဒီယာမတို့ပြီးရင်ဒီဆေးပြားတွေကိုပတ်စံလဲလဲလုပ်ပြီးမှပေးနေတဲ့အချိန်မှာပလောင်လူငယ်တော်တော်များများကဟိုဘိန်းချီတွေဖြစ်ကုန်တာဗောနော်။
ဘိန်းဆိုင်ပြုံးမှုလုပ်ငန်းအခြေအနေကိုတောရောက်လေ့လာဖို့အတွက်ကြိုးပမ်းသူတွေကိုလည်းဒေသခံပြည်သူစစ်ကအနှောက်အယှက်ပြုလာတွေတာစီပိတ်ပင်တာမျိုးတွေခံရတယ်လို့ပြောပါတယ်။ဒါကြောင့်လည်းပဲဒီလုပ်ငန်းတွေမှာဒေသခံပြည်သူစစ်နဲ့ဒေသခံတာဝန်ရှိသူတွေပတ်သက်ဆက်နွယ်ရဆိုပြီးတော့ပအောင်အမျိုးသမီးအဖွဲ့ကဆက်ဆွဲပါတယ်။တချင်နဲ့မတော့ဒီပလောင်ဒေသမှာစစ်တပ်ကအင်အားတိုးမြှင့်ချထားလာပြီးတော့လူခွင့်ချိုးဖောက်မှုတွေကြေပြန့်ဖြစ်ပေါ်နေတယ်လို့ဆိုပါတယ
်။ရွာသားတွေကိုပေါ်တာဆွဲမယ်။အတင်းအဓမ္မအခိုင်းတဲ့ဟာတွေကိုကျွန်တော်တို့တွေးရှိရတယ်။အချက်လက်တွေကျွန်တော်တို့ရရှိရတယ်။ဒါအပြင်ဒီလိုမျိုးအမျိုးသမီးငယ်တွေကိုဆိုဖြစ်လဲအတင်းအဓမ္မပြုကျင့်တဲ့ဟာတွေရှိတယ်။လေပိုင်းဆိုင်ရာတောက်ချက်မှုတွေရှိတယ်။အဲဒီလိုမျိုးရှိတဲ့အတွက်ကြောင့်မို့ဘယ်သူမှခံနိုင်ရရှိမှာမဟုတ်ဘူး။ထွက်ပြေးနေရမှာပဲ
။ပလောင်ဒေသမှာ2012ခုနှစ်နောက်ပိုင်းတိုက်ပွဲတွေဖြစ်တာကြောင့်ဒေသခံတွေဟာအိုးပြစ်အိမ်ပြစ်ထွက်ပြေးကြပြီးတော့ဒေသအတွင်းမှာရွာပေါင်းရွာရှောင်သဘောမျိုးနဲ့လှည့်လည်နေရတဲ့ဒုက္ခတွေဟာ4000ကျော်အထိရှိလာပါတယ်။ဒါဟာ2012ခုနှစ်ကထက်ဆိုင်လေးစားပုံများလာတဲ့ဆိုပြီးတော့စီကံစာမှာထောက်ပြပါရတယ်။အစိုးရတိုင်ရင်တပ်ဖွဲ့တွေဆိုရင်လည်းရင်းနှုံးကတိုင်ရင်16ခုလောက်ကနေပြီးတော့အခုဆိုလို့ရှိရင်တိုင်ရင်30လောက်အထိကိုတိုးများလာတယ်လို့ဆိုပါရတယ်။ပလောင်အုပ်ချုပ်ခွင့်ရဒေသဦးစီးဖွဲ့ဥက္ကဋ္ဌဖြစ်တဲ့ဦးမောင်ကျော်ကတော့လူခွင့်ချိုးဖောက်မှုတွေရှိတယ်ဆိုတော့မငင်းပါဘူး။ဒါပေမဲ့လို့ဒါဟာတိုက်ပွဲတွေကြောင့်ဖြစ်တတ်တဲ့သဘောတဘောဝအခြေအနေဆိုပြီးတော့မြင်ပါတယ်။
တိုက်ပွဲဖြစ်မှာတော့ဘယ်တော့ကောင်းတော့မလဲ။ဘယ်လက်နဲ့ခိုင်အဖွဲ့အစည်းကကောင်းလို့လဲ။ဒီ despite လိုင်းနဲ့တော့ပတ်သက်ပြီးတော့ဒီအခွင့်အရေးမရတာတွေတော့ဘာလို့လဲ။ကျွန်တော်တို့ကိုတင်ပြထားတာတော့မရှိဘူး။ဒီအုပ်ချုပ်ရေးမှုတွေကအကုန်လုံးမှာပဲအခက်ရွေးအခက်ခဲဖြစ်တဲ့ဆိုရင်မတရားဘူးထင်ရင်ပန်ကြားပါကျွန်တော်တို့အပန်းနိုင်ဆုံးဖြည့်ရှင်းပေးပါမယ်။ညှိနှိုင်းပေးပါမယ်။ဒါပေမဲ့ဒီရှိတဲ့ဥစားလဲအကုန်လုံးဖြည့်ရှင်းပြီးပါပြီ
ဒီ gas pipeline ရှိနေတဲ့ကြောင့်မလို့စစ်တပ်ကသူတို့အင်အားတွေတိုးချလာတယ်လို့လည်းပြောပါတယ်လုံခြုံရေးယူဖို့ပေါ့အဲ့ဒါကမှန်ပါသလား
gas နဲ့မဆိုင်ဘူးလေဒါအ
ဲ့ဒါစစ်တပ်ကတိုးချတာဘာအတွက်ကြောင့်တိုးချတာလဲ
အဲ့ဒါတော့သူလုံခြုံရေးအနေအထားပေါ့ရှိမှာပေါ့ဘာလို့လဲဆိုတော့ဒီဘက်က TNL ကလည်းဒီခရယာဆေးကြီးလက်မှတ်မထိုးသေးဘူးလေ
မွေးစေဝါစိုက်ပျိုးမှုတွေတော်တော်လေးကြီးထွားနေတယ်လို့ပြောပါတယ်ခင်ဗျာအဲ့ဒီကိစ္စကလည်းပြည်သူစစ်တင်တဲ့တချို့ဒီချမ်းသာတဲ့လူတွေပေါ့နော်လုပ်ငန်းရှင်တွေပတ်သက်နေတယ်လို့ပြောပါတယ်ဟုတ်ပါသလား
ဒီပလောင်ကိုပဲအုတ်ချုပ်ခွင့်ရဒီသားနတ်ဆန်မျိုးနဲ့မှဆိုရင်လုံးဝရှင်းပါတယ်ဒီမန်တုံဒီသားမှတကယ်ပေါ်နေတဲ့နေရာမှာကျတော့ရှိကောင်းရှိနိုင်ပါတယ်အဲ့ဒါလုံချုံရင်းမရောက်နိုင်ဘူးလေဒီဝင်းချန်ကိုတပ်မတော်ကလုံချုံရင်းယူတဲ့ဆိုတော့မဖြစ်နိုင်ပါဘူးသူကိစ္စနဲ့သွားတာနေမှာပါဒါပေမဲ့အဲ့ဒီဘိန်းကျင်းသားမှာသူရှိရင်လည်းရှိနေမှာပေါ့သူလည်းဘိန်းဖြတ်ဖို့တာဝန်ရှိတာပဲသမတော်ကအ
ဲ့ဒီဒေသထဲမှာမွေးရဆေးဝါးဆေးဆွဲမှုကတော်တော်လေးလူငယ်တွေကြားထဲမှာရာဂိုင်းတော့မြင့်တက်တယ်လို့သိပါတယ်အဲ့ဒါဟုတ်ပါလား
ဟုတ်ဟုတ်တယ်အဲ့ဒါတော့သိပြီကြားတယ်ဘာလို့လဲဆိုတော့မွေးရဆေးဝါးကဒီမှာစိုက်တဲ့မွေးရဆေးဝါးဆက်ပြင်ပကနေပြီးတော့မြို့နယ်ရဲ့ပြင်ပကနေပြီးတော့ဝင်လာတဲ့မွေးရဆေးဝါးများတယ်ခင်ဗျ
ပလောင်ဒေသကိုခြေပြီးလှုပ်ရှားတဲ့ TNL တောင်းလက်နက်ကင်တပ်ဖွဲ့နဲ့မြန်မာစစ်ရကြားမှာ2013ခုနှစ်စံပိုင်းတုန်းကဆွေးနွေးမှုတစ်ကြိမ်ရှိခဲ့ပေမဲ့ရလဒ်ကောင်းတော့မထွက်ခဲ့ပါဘူး။ဒါကြောင့်လည်းအစိုးရတပ်နဲ့တောင်းလက်နက်ကင်တပ်ကြားမှာယနေ့ထိတိုက်ပွဲတွေကဖြစ်နေသေးပါ။ဒီအတွက်လည်းအစိုးရအနေနဲ့ဒီညဉ့်ညက်ရေးကိုအမှန်တကယ်လှူလာမယ်ဆိုရင်တော့စီးထိုးစစ်စင်နာရီကိုရပ်တန့်ဖို့နဲ့ ဒေသခံတိုင်းသားတွေအပေါ်မှာလူခွင့်ချိုးဖောက်မှုတွေကိုအဆုံးသတ်ဖို့ဆိုပြီးတော့ TWO တောင်းအမျိုးသမီးအဖွဲ့ကတောင်းဆိုထားပါတယ်ခင
်ဗျာ။မြန်မာအိမ်ဖော်တွေဟောင်ကောင်ကိုဆစ်လွတ်နေတဲ့အကြောင်းကိုလည်းပြောပြပေးပါအောင်မယ်။မြန်မာအိမ်ဖော်တွေဟောင်ကောင်ကိုဆစ်လွတ်တဲ့နေရာမှာအလုတ်သမားပို့ဆောင်တဲ့အေဂျင်စီကိုအလုတ်သမားဝင်ကြီးဌာနကခံဝင်ကတိသဘောတူညီချက်တွေနဲ့ညှိနှိုင်းပြီးမှဆစ်လွတ်လိုက်တာဖြစ်တယ်လို့မြန်မာအလုတ်သမားဝင်ကြီးဌာနဘက်ကပြောဆိုသလိုတကယ်လို့ဒီဟောင်ကောင်ကိုသွားတဲ့အိမ်ဘော်တွေအနေနဲ့အကူအညီလိုမယ်ဆိုရင်လည်းနိုင်ငံခြားသားအိမ်ဘော်တွေကိုကူညီဆောက်ရှောက်ပေးနေတဲ့အဖွဲ့အစည်း Hong Kong Helpers အဖွဲ့အစည်းကပြောပါတယ်အပြည့်အစုံကိုမတ်စုမွန်ကတင်ပြပေးပါမယ်ရှင
်ဖေဖော်ဝါရီလ24ရက်နေ့ကမြန်မာအိမ်ဘော်အလုပ်သမား19ဦးကိုပထမဦးဆုံးအတုပ်ဖြစ်နေမြန်မာနိုင်ငံကနေဟောင်ကောင်ကိုဆေးလွတ်လိုက်ပြီးဖြစ်ပါတယ်ဟောင်ကောင်ကိုတွားရောက်လုပ်ကင်ကြမယ်မြန်မာအလုပ်သမားတွေအတွက်စိတ်ချလုံခြုံမှုရှိစေဖို့မြန်မာအလုပ်သမားဝန်ကြီးဌာနတာဝန်ရှိတဲ့သူတွေကဟောင်ကောင်နိုင်ငံကနေခေါ်ယူမဲ့အလုပ်သမားအေဂျင်စီကိုခေါ်ယူဆွေးနွေးပြီးမှဆေးလွတ်လိုက်တာဖြစ်တယ်လို့နေပြည်တော်အခြေစိုက်အလုပ်သမားဝန်ကြီးဌာနရုံးအဖွဲ့မှဦးမမောင်ကျော်က VOA မြန်မာပိုင်းကိုပြောပါတယ
်ပထမဆုံးဟောင်ကောင်ကိုလွတ်မဲ့ Gold Mine Company ကိုခေါ်ပြီးတော့ဝန်ခံချက်တွေရယ်ဆောင်ရွက်မဲ့အချက်အလက်တွေတဲ့သူအလုံးလုပ်ပြီးတော့မှ69ဦးတင်တယ်ပတ်စပီးထားတာပါခင်ဗျအဲ့ဒီအေဂျင်စီကလေပထမဆုံးထူးထူးခြားခြားခွင့်ပြုပြီးတော့စီလွန်မှာဖြစ်တဲ့ကြောင်းတေချာအသေးစိတ်ကိုခေါ်ပြီးတော့လေ DG ကအဲ့ဒီကုမ္ပဏီအေဂျင်စီကိုခေါ်တယ်ခေါ်ပြီးတော့ဘလို့စောင့်ရှောက်ပေးရမယ်ဆိုတဲ့ဟာကို DG နဲ့တခါတည်းသူတို့ခံဝင်နေထိုးခိုင်းမှလောက်တာအကြမ်းကြီးကျွန်တော်မှတ်မြဲဥပမာဆိုပါတော့အဲ3လလောက်ထိဒီလုံသားနဲ့အဲတောက်လျှောက်ဆက်သွယ်မှုရအောင်စီစဉ်ပေးမယ်ဆိုတဲ့အပိုင်းတွေပါပါပါတယ်စောင့်ရှောက်ဖို့အဆက်အသွယ်အများအားလုပ်ဖို့တကူးဖြင့်တော်ဝင်ယူဖို့ပါညာအစားတော်တော်လေးစုံစုံလင်လင်ကိုချုပ်ပြီးတော့မှလောဆယ်ခွင့်ပြုထားတဲ့အနေထားပ
ါဟောင်ကောင်အခြေစိုက် Golden Mine Company ကတဆင့်ခေါ်ယူထားတဲ့မြန်မာနိုင်ငံကနေပြီးတော့နောက်ထပ်အိမ်အကူလုံသား300ထပ်မံရောက်ရှိလာဖို့ရှိတယ်လို့လည်းသိရပါတယ်ပွင့်လင်းလွတ်လပ်ကစားမြန်မာနိုင်ငံလိုနိုင်ငံမျိုးကနေပြီးတော့ပြည်ပကိုအလုတ်လာရောက်လုပ်ကင်ကြတဲ့မြန်မာနိုင်ငံသားတွေမှာဘာသာစကားအခက်အခဲရှိတဲ့အတွက်စိုးရိမ်စရာတော့ရှိပါတယ်လို့ဟောင်ကောင်အခြေစိုက်နိုင်ငံခြားသားအိမ်မော်တွေကိုကူညီဆောင်ရှောက်ပေးနေတဲ့ Helpers Campaign က Meredith McBride ကပြောပါတယ
် Of course it's difficult to come to a new country where you don't have resources or the language skills many of these women don't speak English fluently and they're Cantonese
နိုင်ငံတစ်တခုကိုသူတို့ရောက်လာတဲ့အခါမှာလိုအပ်ချက်တွေအများကြီးရှိနိုင်ပါတယ်။ဘာသာစကားမကျွမ်းကျင်တာအထူးသဖြင့်အင်္ဂလိပ်လိုလိပ်ပက်လိုက်အောင်လို့မပြောနိုင်ကြတာ။နောက်ကန်တုန်တရုတ်ဘာသာစကားကိုလည်းမပြောနိုင်တာတွေကသူတို့အတွက်အခက်အခဲဖြစ်စေပါတယ်။ဒီနိုင်ငံမှာကျန်းမာရေးစောင့်ရှောက်မှုလိုအပ်တာတွေနောက်ရဲကိုဘယ်လိုဆက်သွယ်ရမလဲဆိုတာမသိကြဘူး။ဒီလိုအခြေအနေမျိုးတွေရှိနေတာကြောင့်သူတို့အပေါ်မှာစိုးရိမ်စရာဖြစ်ရပါတယ
်။ဟောင်ကောင်ကိုအခုရောက်ရှိလာတဲ့မြန်မာအိမ်မော်တွေအတွက်အခက်အခဲမဖြစ်ရအောင်သူတို့အဖွဲ့အစည်းကလိုအပ်တဲ့သတင်းအချက်အလက်တွေကိုမြန်မာဘာသာစကားနဲ့ဖြန့်ဝေပေးထားတယ်လို့လည်း Meredith McBride ကပြောပါတယ
် We would love to what we actually did on Monday was we had a woman at the airport to greet them at 5 a.m. and we handed out information pamphlets in Burmese so we had all the information translated
ကျမတို့လည်းတနင်္လာနေ့တုန်းကရောက်လာကြတဲ့သူတွေကိုကျမတို့တွေကအမျိုးသမီးတယောက်လေးစိတ်မှမနဲ့9နာရီသွားချိုးပြီးတော့မြန်မာလိုသတင်းအချက်အလက်တွေရေးထားတဲ့လက်ကမ်းစာဆောင်တွေဝေပေးခဲ့ပါတယ်ပြေမြန်မာလိုကျွမ်းကျင်ကျင်တက်တဲ့သူကတစင်သတင်းအချက်အလက်တွေကိုကျမတို့ဘာသာပြန်ခိုင်းပြီးတော့ပြောခဲ့ပါတယ်။သူတို့ရဲ့ရပိုင်ခွင့်အခွင့်အရေးတွေကိုရေးပေးထားသလိုဒီအရေးအကြောင်းရှိလို့အကူအညီလိုတယ်ဆိုရင်ဆက်သွယ်လို့ရနိုင်မယ်။သူတို့ကိုခေါ်တဲ့အေဂျင်စီတွေမကပဲနဲ့ NGO တွေအစိုးရဌာနတွေရဲ့ဖုန်းနံပါတ်တွေကိုလည်းထည့်ပေးထားပါတယ်။ဒီတော့အနည်းဆုံးအစ်စ်တော့သူတို့လိုအပ်တဲ့သတင်းအချက်အလက်တွေမြန်မာလိုသူတို့စီမှာရှိနေပါတယ်ရှင်။
မြန်မာနိုင်ငံကနေအလုသမားတွေကိုပြည်ပကိုဆေးလွတ်တဲ့အခါမှာပေါ်ပေါက်လာတဲ့အလုသမားတွေရဲ့အခက်အခဲပြဿနာတွေကိုလည်းသက်ဆိုင်ရာမြန်မာနိုင်ငံဆိုင်ရာတန်ယုံကောင်စစ်ဝင်ယုံနဲ့အလုသမားတန်အရာရှိတွေကနေတဆင့်အမြန်ဆုံးဖြေရှင်းပေးနေပါတယ်လို့လည်းအလုသမားဝန်ကြီးဌာနယုံယုံအဖွဲ့မှဦးမမောင်ကျော်ကပြောပါတယ်
။တောင်ခံပြီးဆေးလွတ်တဲ့အေဂျင်စီတွေကိုလည်းတောင်ခံဝန်ခံကတိလုပ်ခိုင်းပါတယ်။နောက်သက်ဆိုင်ရာကျွန်တော်တို့လေဘာတက်ချီရှိတဲ့နိုင်ငံတွေဆိုရင်လည်းအဲ့ဒီလေဘာတက်ချီတွေရဲ့ထောက်ခံခြင်းနဲ့ပဲသူတို့ထောက်ခံပြီးတဲ့ဒမန်းလက်တာပေါ်မှာဆီလိုပြီးလွှတ်ပေးတာပါအေဂျင်စီအသင်းချုပ်ကကိုယ်စလေရဲ့သက်ဆိုင်ရာအေဂျင်စီကကိုယ်စလေတော်၎င်းအေဂျင်စီကပန်းရှင်ဟိုကော်၎င်းဒါလိုက်လိုက်ပြီးတော့ရှင်းပြနေတဲ့ကိစ္စတွေလည်းရှိပါတယ်အဲ့လိုဆောင်ရွက်ပေးပါ
ဟောင်ကောင်ကိုတွားရောက်လုလုကင်ကြမဲ့မြန်မာအိမ်မော်တွေဟာရန်ကုန်မြို့မှာအိမ်အကူလုပ်ငန်းနဲ့ပတ်သက်ပြီးတော့လုပ်ငန်းသဘောတရားကိုသိရှိနားလည်နိုင်အောင်၃လကြာသင်တန်းပေးထားပြီးသူတွေဖြစ်တယ်လို့လည်းသိရပါတယ်။မြန်မာအိမ်မော်တွေဟာဟောင်ကောင်ကိုအလုပ်တွားရောက်လုကင်ခွင့်ရနိုင်မှုတဦးကိုဟောင်ကောင်ဒေါ်လာ16,000ပေးဆောင်ခဲ့ရတာဖြစ်ပြီးတော့သူတို့ဟာအနည်းဆုံး2နှစ်သက်တမ်းစာချုပ်ချုပ်ဆိုထားကြတယ်လို့လည်းဟောင်ကောင်အခြေစိုက်အလုပ်သမားရှာဖွေရေးအေဂျင်စီကပြောပါတယ်။ ဟောင်ကောင်နိုင်ငံဟာမကြသေးခင်ကမှအင်ဒိုနီးရှားအိမ်ပေါ်တူကိုညှဉ်းပန်းနှိပ်စက်ခဲ့တဲ့အတွက်အိမ်ပေါ်လုပ်ငန်းနဲ့ပတ်သက်ပြီးတော့ဝေဖန်မှုတွေကြဲကြဲလောင်လောင်ထွက်ပေါ်နေချိန်မှာပဲအခုလိုမျိုးမြန်မာအိမ်ပေါ်တွေကိုဟောင်ကောင်ကိုယာနဲ့ချီဆဲလွတ်ဖို့မြန်မာအလုပ်သမားဝန်ကြီးဌာနကစီစဉ်နေတာလည်းဖြစ်ပါတယ်။မြန်မာအိမ်ပေါ်တွေအနေနဲ့အများဆုံးတွားရောက်အလုပ်လုပ်ကိုင်းတဲ့နိုင်ငံတွေကတော့ထိုင်း၊စင်ကာပူနိုင်ငံတွေဖြစ်ပါတယ်ရှင်။
ရှမ်းပြည်နယ်အတွင်းကတိုက်ပွဲတွေအကြောင်းကိုလည်းပြောပြပေးပါအောင်မယ်။ရှမ်းပြည်နယ်ရှေးပိုင်းမိုင်းတုံမြို့နယ်ထဲမှာရှိတဲ့မြန်မာအစိုးရနဲ့နှစ်နှစ်ခန့်အပြည့်ခတ်ရက်စဲရေးသဘောတူညီမှုရထားတဲ့ရှမ်းပြည်တပ်မတော်တောင်ပိုင်း RCSS တပ်တွေနဲ့မြန်မာစစ်တပ်တချို့ဟာဒီအပိုင်းအတွင်းတိုက်ပွဲတွေဆက်ဖြစ်နေပြီးတော့အပြည့်ရက်ပြီးနှစ်နှစ်တာကာလအတွင်းမှာတိုက်ပွဲပေါင်း150လောက်ဖြစ်ခဲ့တယ်လို့ဆိုပါတယ်။မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ပြီးခဲ့တဲ့2012ခုနှစ်ထဲမှာအပြစ်ခတ်ရဲစဲရေးကိုလက်မှတ်ရေးထိုးခဲ့ပေမဲ့မြန်မာအစိုးရတပ်တွေနဲ့ RCSS တပ်တွေဟာတိုက်ပွဲတွေမကြာခဏဖြစ်ခဲ့တာပါ။အခုအခါမှာလည်းရှမ်းပြည်နယ်မိုင်းတုံမြို့နယ်ထဲကရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ရဲ့တပ်စခန်းတစ်ခုကိုလာရောက်တိုက်ခိုက်ခဲ့တာဖြစ်တယ်ဆိုပြီးပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်းလောင်ဆိုင်းကပြောပါတယ
်။23ရက်နေ့မှာကျွန်တော်တို့ RCSS တပ်စခန်းထားတဲ့နေရာမှာဆွေရတက်ဖြစ်တဲ့ဒီခမာယာ5199ထားတဲ့စစ်ကြောင်းတစ်ကြောင်းပေါ့နော်နောက်ပြီးတော့အဲ့ဒီစစ်ကြောင်းထဲမှာလည်းအနေချက်ဆောင်တက်တွေပါတယ်လို့သိရပါတယ်လာဟုနဲ့ချက်ဆောင်တက်တွေပါဟိုစကန်းချထားတဲ့ဒီလွယ်လက်စီတောင်ကျော်တဝိုင်းမှာကျွန်တော်တို့ကိုဝင်ဝိုင်းပြီးတော့ဝင်ပစ်ခတ်ပါတယ
်ရှမ်းပြည်နယ်အတွင်းကမြန်မာစစ်တပ်ရဲ့နယ်မြေကန်တပ်တွေကိုတော့ဆက်သွယ်လို့မရခဲ့ပါဘူး။အပြစ်ခတ်ရစရေးလုပ်ပြီးတဲ့နောက်ပိုင်းမှာနယ်မြေအပိုင်းခြားမရှိသေးတဲ့အပေါ်တိုက်ပွဲတွေဖြစ်လာရကြအောင်နားလည်မှုလွဲတာမျိုးတွေနဲ့နယ်မြေတိုးချဲ့တာတွေမူရစေဝါနှိမ်နှင်းရေးလှုပ်ဆောင်တဲ့အခါတွေမှာနှစ်ဖက်ရင်ဆိုင်တိုက်ခိုက်မှုတွေရှိခဲ့တယ်လို့လည်းဆိုပါရစေ။အပြစ်ခတ်ရစရေးလုပ်ပြီးနောက်ပိုင်းနှစ်နှစ်တာကာလအတွင်းမှာတိုက်ပွဲပေါင်း150ခန့်ဖြစ်ပွားခဲ့တယ်ဆိုပြီးဗိုလ်မှူးဆိုင်လောင်ဆိုင်ကဆိုပါရစေ။
နန်းနဲ့ကြော်ရောရှိခဲ့ပါပြီ။အန်န်ဒင်းတွဲမှာတော့ကျင်ပေါင်း150လောက်ရှိခဲ့ပါပြီ။ကျွန်တော်တို့ပနမပြခတ်ရစရေးတပေါ်တူညီချက်တွေရဲ့လက်ထိုးထားတာ။အဲဒီတနင်္ဂနွေလုံးပြခတ်ရစရေးပြုလုပ်ဖို့ကျွန်တော်တို့မှလည်းအတင်းဖြစ်ပါတယ်။ပြန်လည်ညှိနှိုင်းဆွေးနွေးကြမှာဖြစ်ပါတယ်။အဖြစ်တော်ဆိုတော့အစကတည်းကကျွန်တော်တို့ပြုလုပ်ထားတာတော့ကြီးကြခိုင်ပါတဲ့ပုံစံမျိုးဒီမရှိပါဘူး။နည်းမျိုးကိုအကြီးကြအတမတ်အပြေးထားတာလည်းမရှိသေးဘူးဆိုတော့ကျွန်တော်ဟိုနားလည်မှုယူပြီးတော့တစ်ဖက်နဲ့တစ်ဖက်တိုက်ပွဲတင်လို့ကြအောင်ဟိုစင်ချင်မှုတွေနဲ့ပဲကျွန်တော်နေထိုင်လောက်တိုင်းနေကြပါတယ
်လက်ရှိမှာတော့တိုက်ပွဲတွေရှိနေပြီမဲ့ကြာဆုံးမှုထိခိုက်ဒဏ်ရာရရှိမှုတွေရှိမရှိဆိုတာကတော့သေချာမပြောပြနိုင်သေးဘူးလို့ဆိုပါတယ်ရှမ်းပြည်နယ်ထဲမှာမြန်မာအစိုးရနဲ့လွန်ခဲ့တဲ့89ခုနှစ်လောက်ကတည်းကတကြိမ်မြန်မာအစိုးရတစ်လက်ထက်မှာတကြိမ်အပြစ်ခတ်ရစဲရေးလုပ်ထားတဲ့ရှမ်းပြည်တပ်မတော် SSA နဲ့ RCSS တို့ကတော့မဟာမိတ်ဖြစ်ရှိနေပြီး SSA ကတော့တပီလုံးအပြစ်ခတ်ရစဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT မှာအဖွဲ့ဝင်ဖြစ်ပါဝင်ကတပီလုံးတိုင်းတာနဲ့အပြစ်ခတ်ရစဲရေးမူကြမ်းကိုလက်မှတ်ရေးထိုးထားတဲ့16ဖွဲ့မှာပါဝင်ပါတယ် RCSS ကတော့လက်မှတ်ရေးထိုးထားခြင်းမရှိသေးပါဘူးဒါပေမဲ့တိုင်းရင်းသားအလုံးရဲ့ဆုံးဖြတ်ချက်တွေကိုမူအားဖြင့်သဘောတူထားတဲ့အကြောင်းကိုသာပြောဆိုထားပါတယ်။ဒီအတွက်တပီလုံးအဖြစ်ခက်ရစေးဆိုင်ရာညှိနှိုင်းရေးအဖွဲ့နဲ့မြန်မာအစိုးရတို့ရဲ့ဆွေးနွေးပွဲတွေမှာပါဝင်ဖို့အတွက်ကတော့ RCSS ကိုမြန်မာအစိုးရဘက်ကဖိတ်ကြားထားခဲ့ပါတယ်။မြန်မာအစိုးရနဲ့တိုင်းရင်းသားတွေကြားအဖြစ်ခက်ရစေးဆိုင်ရာမူကြမ်းနဲ့ပတ်သက်လို့ကတော့အစိုးရဘက်က80ရာခိုင်နှုန်းခန့်သဘောတူလက်ခံတယ်လို့လည်းမြန်မာအစိုးရဘက်ကညှိနှိုင်းရေးဖော်ဆောင်ရေးလုပ်နေသူတွေကဆိုပါတယ်။မြန်မာအစိုးရတစ်လက်ထက်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဘွဲ့ကျော်နဲ့အပြစ်ခတ်ရစရေးလက်မှတ်ရေးထိုးခဲ့ပြီးတဲ့နောက်တိုက်ပွဲတွေကတော့ဆက်ဖြစ်နေကြတာပါ SSA တပ်ဖွဲ့နဲ့တော့မြန်မာအစိုးရတပ်တွေဟာအပြစ်ခတ်ရစေးပြီးနောက်ပိုင်းမှာပြင်းပြင်းထန်ထန်တိုက်ပွဲတွေဖြစ်လေရှိပါတယ်တိုင်းရင်းသားတွေကတော့ဒီပြည်လုံးအတိုင်းအတာနဲ့အပြစ်ခတ်ရစဲပြီးနိုင်ငံရေးရဆွေးနွေးမှုတွေဖြစ်လာစေဖို့အတွက်လှုံ့ဆော်သွားမယ်လို့လည်းပြောဆိုနေကြပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနေညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ24 25 30နှစ်တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာတော့အင်ကာညပိုင်းတိုက်ရိုက်လေလိုင်းအစီအစဉ်ကိုဆွေးနွေးကြတော့မှာဖြစ်ပါတယ်။ဒီမတိုင်ခင်တော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုထုတ်လွှင့်ပေးပါမယ်ရှင်။ကိုသိန်းထိုင်ဦးကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်။
ဘာကြောင်ရနာခဲ့တဲ့အမေရိကန်ကွန်ဂရက်လွှတ်တော်ကတော့ဒီနေ့လာနေ့မှာလုပ်ငန်းတွေပြန်စနေပါပြီ။မကြသေးခင်တုန်းကဘိုဆိုးရရဲ့၃စိတ်အကျွေးယူနိုင်တဲ့ပမာဏတိုးမြင့်ရေးပါတီရင်းတစ်ခုအကြားသဘောတူခဲ့ကြပါလေ။ဒါပေမဲ့လည်းတခြားအရေးကြီးတဲ့သဘောထားကွဲလွဲမှုတွေရှိနေတဲ့လူဝဲမှုကြီးကြပ်ရေးဥပဒေလိုနိုင်ငံတကာကုံသွယ်ရေးသဘောတူညီချက်လိုကိစ္စတွေမှာတော့ဒီလိုအလားတူညီညွတ်မှုတွေရာကောင်းရဲဆိုတဲ့မျှော်လင့်ချက်တွေနှဲပါနေစေဖြစ်ပါလေ။ပြည်ခဲ့တဲ့လကနိုင်ငံတော်ခြေပြမိန့်ခွန်းပြောကြားခဲ့တဲ့အချိန်သမ္မတဥပမာကလူဝဲမှုကြီးကြပ်ရေးဥပဒေကိုတည်ပြုပေးဖို့လွှတ်တော်ကိုအခုလိုထပ်မံတိုက်တွန်းခဲ့တာပါ
Immigration reform will grow our economy and shrink our deficits by almost $1 trillion in the next 2 decades
လူဝဲမှုကြီးကြပ်ရေးဥပဒေကိုပြင်ပပြောင်းလဲမယ်ဆိုရင်ကျွန်တော်တို့ရဲ့စီးပွားရေးပြန်ပြီးအားကောင်းလာမှာဖြစ်တယ်လို့အသုံးစရိတ်လုံငွေပြမှုလည်းလာမယ့်အနည်းငယ်ဆယ်အတွင်းတန်ပေါင်းတန်းလောက်လျှော့ချနိုင်မှာဖြစ်ပါတယ်ဒီကိုလာပြီးစာတင်မှုတီထွင်လုတ်ကင်မှုနဲ့ကျွန်တော်တို့ရဲ့ယဉ်ကျေးမှုအပိုင်းမှာပါပါဝင်အဖြစ်လိုသူတွေရဲ့အိမ်မက်တွေကိုဖြည့်ဆည်းပေးရလဲရောက်ပါလိမ့်မယ်။ဒါဟာကောင်းတဲ့ကိစ္စပါ။သူတို့ကကျွန်တော်တို့တန်းပြေကိုစီးပွားရေးရဆွဲဆောင်မှုရှိတဲ့နေရာတစ်ခုဖြစ်အောင်ဖန်တီးပြီးလူတိုင်းအတွက်အလုတ်အကင်တွေဖန်တီးကြပါလိမ့်မယ်
။ Republican လွှတ်တော်အမတ်ဒေါ်တော်များများကတော့မှတ်တမ်းမရမရှိတဲ့သူတွေကိုနိုင်ငံသားဖြစ်ခွင့်လမ်းဖွင့်ပေးမယ်ဥပဒေအပေါ်မှာကန့်ကွက်နေကြပါလေ။အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘိန်နာကအခုလိုပြောခဲ့တာပါ။
The American people including many of my members don't trust that the reform that we're talking about
American ပြည်သူတွေကျွန်တော်တို့အောက်လွှတ်တော် Republican အမတ်တွေအပါအဝင်အားလုံးကအခုပြောနေတဲ့ပြုပြင်ပြောင်းလဲမှုတွေဟာမူလရည်ရွယ်ထားတဲ့အတိုင်းအကောင့်ထဲဖော်နိုင်မယ်လို့မယုံကြည်ကြပါဘူး
လူဝဲမှုကြီးကြပ်ရေးဥပဒေနဲ့ပတ်သက်လို့ဒီလိုပြောဆိုနေတဲ့ချိန်ထဲမှာပဲအောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘိန်နာကအမေရိကန်ပြည်ထောင်စုနဲ့ကမ္ဘာတဝန်လွတ်လပ်တဲ့ကုံသွယ်ရေးသဘောတူညီချက်တွေရအောင်စိစက်နိုင်ရေးအစိုးရကိုပါတီနဲ့စလုံးကပံ့ပိုးပေးဖို့လိုမယ်ဆိုပြီးပြောဆိုနေပါတယ
် The president says he wants to make this a year of action. Well, sounds good.
သမ္မတကဒီနှစ်အတွင်းလုပ်ငန်းဆောင်တာတွေချမှတ်ဆောင်ရွက်ဖို့ပြောနေတာကြားရတာကောင်းပါတယ်။ဒါပေမဲ့တကယ်ပဲဒီနှစ်အတွင်းဖြစ်အောင်ဆောင်ရွက်ချင်တယ်ဆိုရင် TPA ခေါ်တဲ့ကုန်သွယ်ရေးတိုးမြှင့်မဲ့အခွင့်အာဏာလုံးပိုင်ခွင့်ပေးနိုင်အောင်ကျွန်တော်တို့ပူးပေါင်းလှုပ်ဆောင်ကြရအောင်ပါဒါမှအမေရိကန်ပို့ကုန်တွေတိုးမြင့်နိုင်မှာဖြစ်ပြီးအလို့အကန်တွေဖန်တီးနိုင်မှာဖြစ်ပါတယ
်။သမ္မတဥပမာကလည်းကုန်သွယ်ရေးတိုးမြင့်ဆောင်ရွက်ရေးကိစ္စတွေကိုထောက်ခံပြောဆိုနေပါတယ်။ဒါပေမဲ့လည်း TPA ခေါ်တဲ့ကုန်သွယ်ရေးတိုးမြင့်ခွင့်အခွင့်အာဏာကိစ္စနိုင်ငံတကာနဲ့လွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်တွေကိစ္စကိုတော့ဦးစားပေးအနေနဲ့ထည့်သွင်းပြောဆိုတာမျိုးမရှိပါဘူး။နိုင်ငံတကာနဲ့လွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်တွေချမှတ်မယ်ဆိုရင်အမေရိကန်ပြည်တွင်းကလုပ်ကင်ခွင့်လန်းတွေကိုဒီဘောက်ပို့လိုက်သလိုဖြစ်သွားလိမ့်မယ်ဆိုပြီးကွန်ဂရက်လွှတ်တော်အတွင်းဒီမိုကရက်တီကပြောဆိုနေပါတယ်အောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်နန်စီပလိုစီကလည်းအခုလိုပြောဆိုထားတာပါ
I don't think that would have very many votes in the
TPA ကုန်သွယ်ရေးတိုးမြှင့်ခွင့်ကိစ္စကိုအောက်လွှတ်တော်အတွင်းကဒီမိုကရက်တီအတော်များများထောက်ခံမယ်ပြီးမယ်လို့ကျွန်မမထင်ပါဘူ
းအောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်နန်စီပလိုစီကတော့အမေရိကန်ပြည်ထောင်စုအတွင်းအနိုင်ဆုံးလကသတ်မှတ်ချက်ကိုတိုးပေးဖို့နဲ့အလုတ်လက်မဲ့တွေကိုပေးနေတဲ့အကျိုးခံစားခွင့်တွေကိုတိုးပေးဖို့ကိစ္စကိုအဓိကပြောဆိုနေပါတယ်။ Republican တွေဘက်ကတော့တအားကန့်ကွက်နေကြဆဲပါ။ဒီနှစ်နိုဝင်ဘာလဆိုရင်အထက်လွှတ်တော်အမတ်တွေရဲ့သုံးပုံတစ်ပုံနဲ့အောက်လွှတ်တော်အမတ်တွေအားလုံးပြန်လည်ရွေးချယ်မဲ့ရွေးကောက်ပွဲတွေကျင်းပမှာဖြစ်ပါတယ်။ American Congress လွှတ်တော်အနေနဲ့ဒီလိုရွေးကောက်ပွဲတွေကျင်းပတဲ့နေ့တွေတိုင်းမှာနိုင်ငံရေးအရာကြီးကြပ်သဘောကွဲလွဲတဲ့ကိစ္စမျိုးတွေကိုမဲပေးတာတွေရှောင်လေးရှိပါတယ်။အခု2014ကလည်းရွေးကောက်ပွဲချင်းပါမယ်နေဖြစ်တာကြောင့်အလားတူသဘောထားကွဲလွဲတဲ့ကိစ္စတွေကိုထပ်ပြီးရှောင်ရှားကြမယ်အလားအလာရှိနေကြောင်းပါခင်ဗျာ
ဦးသိန်းထိုင်ဦးစီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုကတော့သောရရှင်တို့စောင့်မျှော်နေကြတဲ့ဓာတ်ရိုက်လေလံဆွေးနွေးကအစီအစဉ်ရဲ့အလှည့်ကိုရောက်ပါပြီကိုဇော်ဝင်းလိုက်စီစဉ်ပြီးထုတ်လုပ်သူကတော့မတ်စုမုံဖြစ်ပါတယ်
င်္ဂလာပါခင်ဗျာ CEO တရားလေးလိုက်စီစဉ်ကကျေးဇူးပါတယ်မြန်မာနိုင်ငံမှာနှစ်ပေါင်း30ကျော်အတွင်းပထမဆုံးအကြိမ်ပြုလုပ်မဲ့သကောင်းစင်းရင်တွေကိုမတ်လ29ရက်နေ့ကနေစပြီးတော့ဧပြီလ10ရက်နေ့အထိကောက်ယူတော့မှာဖြစ်ပါတယ်တဖြည်းဖြည်းရဲ့နေ့ကလာရတဲ့အများအပြားဒီပေါ်မှာဆွေးရမှုတွေရှိတဲ့အကြောင်းလဲဝေဖန်ပြောဆိုမှုတွေကတဖြည်းဖြည်းကြီးထွားလာနေပါတယ်အထူးသဖြင့်တော့ဒီမတူညီတဲ့လူမျိုးစုအများပြားနေထိုင်ကြတဲ့တိုင်းရင်းသားဒေသတွေမှာအစိုးရရဲ့မျိုးနွယ်စုတမတ်မှုတွေအပေါ်မှာကွဲပြားမှုတွေရှိနေတာကိုတိုင်းရင်းသားကောင်းဆောင်တွေကဆွေးရနေကြောင်းပြောဆိုမှုတွေလည်းရှိနေပါတယ်ဟောဒီကိစ္စနဲ့ပတ်သက်ပြီးတော့အစိုးရဘက်ကတာဝန်ရှိသူတွေကိုဝင်ပြီးတော့ဆွေးနွေးပေးဖို့ကျွန်တော်တို့ဖိတ်ခေါ်ပေးမယ်လဲအကြောင်းကြောင့်သူတို့ဘက်ကမပါနိုင်ဘူးဖြစ်နေပါတယ်ဆိုတော့လော့ဆင်မှာတော့ကျွန်တော်တို့ဒီဆွေးနွေးပွဲမှာပါဝင်ဖို့အတွက်ဖိတ်ခေါ်ထားတဲ့သူတွေကတော့ဒီစီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီအင်ဂျန်ရမက်ဆန္ဒနဲ့ကိုစားပြုလွတ်တော်အမတ်ဒေါ်ဒွဲဘူးဖြစ်ပါတယ်နောက်ပြီးတော့ဒီ CNF ချင်းအမျိုးသားတက်ဦးရဲ့ဒီအထွေထွေတွင်မှုနှစ်ဒေါက်တာရွှေခါဖြစ်ပါတယ်နောက်တခြားဒီဟိုဒုက္ခတဲ့ထိုင်းမြန်မာနယ်စပ်ကအုံမြန်ဒုက္ခတဲ့စခန်းစခန်းဥက္ကဋ္ဌကိုလည်းကျွန်တော်တို့ဖိတ်ခေါ်နေပါတယ်ဆိုတော့တခြားဆွေးနွေးမဲ့သူတွေလည်းရှိနေပါတယ်ပထမဦးဆုံးတော့ကျွန်တော်တို့ဒီဆွေးနွေးပွဲကိုမစခင်မှာတောင်ဆန်းစုကြည်ကိုတောင်ဆန်းစုကြည်ကဒီသကောင်းစင်းကောက်မှုနဲ့ပတ်သက်ပြီးတော့သူ့ရဲ့သဘောထားလေးပြောထားတာကိုအရင်နားထောင်ကြည့်ကြရအောင်ပါဆွေးနွေးမှုတွေဆို
တာတကယ်တော့မကြိုအပ်ပါဘူးကိုယ့်ဘာကိုယ်ကိုယ်ရင်းလို့ရှိရင်ရပါတယ်ကျောင်းနိုင်ငံမှာ1950ပဲရှိရှိ350ဒီပဲရှိရှိဒါကအဓိကမဟုတ်ပါဘူးအဓိကပါလို့ဆိုတော့ဒီမျိုးတွေအားလုံးကနေပြီးတော့ပြည်နေတဲ့သဘောတရားတွေပေါ်မှာအခြေခံပြောရှိနိုင်တယ်ကိုယ့်ရဲ့မျိုးနွယ်စုတွေမပြတ်ပွဲခြင်းကိုဆက်တာဒါမှသာဘာဝကြပါသို့ဆိုညာလည်းကျော်ဒီလိုပြောပြမယ်လဲကျော်ဥမာပြပြောမယ်ဆိုရင်နိုင်ငံသားရောက်ပါလေဆိုလို့ရှိရင်နိုင်ငံသားမှာကျော်နားလည်သလားဆိုလို့ရှိရင်ပမာဘာမစ်ဆိုပြောမထည့်ကြည့်ရအောင်အဖြစ်လဲဆိုတော့အဲ့လိုထည့်တဲ့တချို့ကမချဲ့ကျင်ကြတဲ့အခါကျတော့ကရင်စင်ကရင်ကချင်းစုကချင်းစားတဲ့ထည့်တဲ့အခါကျတော့ကျမတို့ဟာဟိုဒီအမေရိကန်မှာသတ်မှတ်ထားတဲ့လူဦးရေကိုမမီတဲ့အခါကျတော့တချို့အခွင့်အရေးတွေမရဘူး။အဲဒီအားလုံးကပမာပေါ့နော်။ဟိုဆိုတဲ့အောက်မှာသွားနေဆိုလို့ရှိရင်ကျမတို့ရဲ့လူဦးရေကများတဲ့အခါကျတော့ဒီများတဲ့လူနည်းစုတစ်ခုရဲ့အခွင့်အရေးတွေရတယ်အဲ့တော့အဲ့လိုပေါ့ဒါမျိုးဆိုတာကသူကပြုသဘောဆောင်တဲ့ဟာလည်းရှိတယ်အနှုတ်ကန်းဆောင်တဲ့ဟာ negative နဲ့ positive တစ်ခုစလုံးရှိတယ်အဲ့တော့အခြေအနေရကျွန်တော်စဉ်းစားတယ်အားလုံးဟာကိုယ့်ရဲ့ဇာတိကိုယ့်ရဲ့မျိုးရိုးကိုထိမ့်သိမ့်နေကြတာပဲဒါအင်တာမတ်သွားပါကြအဲ့ဒီဟာလည်းကျွန်တော်လို့ရဒါပေမဲ့အချိန်ထဲမှာလည်းကျွန်တော်နိုင်ငံရဲ့အကျိုးအတွက်ဘယ်လိုပူးပေါင်းဆောင်ရမလဲဆိုတဲ့အဖြစ်အပျက်ရှာဒါကတော့ဒီတက္ကသိုလ်ရှင်တစ်ခုကောက်ထားယူနေတဲ့အခြေအပေါ်မှာပေါ့အဲ့တော့ကျွန်တော်တို့ပြည်တော်စုကိုစောက်တည်သွားတဲ့အခါမှာဒီဖြေရပေါ်လာတာ။အဲ့လူငယ်တွေကအဓိကရှာဆိုအနာဂတ်ကဖြေရတဲ့အတွက်အခုမှပစစင်းလာတာ
။ဟုတ်ကဲ့ဒါကတော့အောင်ဆန်းစုကြည်ရဲ့သဘောထားအမြင်ဖြစ်ပါတယ်။ဆိုတော့ကျွန်တော်ဒီအခုလေလိုင်းပေါ်ကိုဟိုပြည်သူ့လွတ်တော်အမဒေါ်ဒွဲဘူးကိုဖိတ်ခေါ်ခြင်းပါတယ်ဆိုတော့ဒေါ်ဒွဲဘူးကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီကချင်လူလူအကြမ်းမှာဖြစ်ပေါ်နေတဲ့ဆွေးရမှုတွေနဲ့ပတ်သက်ပြီးဒီလွတ်တော်ကော်မတီတွေထဲမှာလည်းဆွေးနွေးနေတဲ့သူတူဖြစ်ပါတယ်ဆိုတော့အခုလောလောဆယ်ကချင်လူလူအကြမ်းမှာဖြစ်နေတဲ့ဒီဆွေးရမှုကဘာတွေလဲဘာကြောင့်ဖြစ်နေတာလဲဆိုတာကိုအရင်အချင်းချင်းပြီးတော့ပြောပြပေးပါလားဒေါ်ဒွဲဘူးရေ
ကချင်လူလူရဲ့မှာဆွေးရနေတာကတော့ကျမတို့ကဒီနံပါတ်1ပေါ့နော်ကျမတို့ကချင်ဆိုတာကတော့ကျမတို့ကကချင်တိသလူမျိုးရှိပါဘူးကချင်ဆိုတဲ့နေရာမှာကျမတို့ကဒီကျမတို့ဟိုပါပေါ့နော်ဂျင်းဖောလီစုလုံဝါစတဲ့ဖြစ်ပေါ့နော်ကျမတို့ဒီကျမတို့မျိုးနွယ်စုတွေပေါင်းဆက်ထားတာကိုမှကျမတို့ကချင်လို့ခေါ်ပါတယ်အဲ့တော့ကျမတို့ရဲ့စိုးရိမ်မှုတွေကနံပါတ်1ကျမတို့အုပ်စုနာမည်ဖြစ်တဲ့ကချင်ဆိုတာကြောက်ွယ်သွားမှဆိုးပါတယ်နောက်နံပါတ်2ကကျမတို့ဒီကချင်ထဲမှာအလုံးသက်ထဲတယ်အခုကအစိုးရလုပ်ထားတဲ့101ကချင်းလို့ရေးထားတဲ့အတွက်အဲ့ဒီထဲမှာအားလုံးပတ်ထည့်လို့ရှိရင်လည်းကျမတို့ရဲ့ဒီမျိုးနွယ်စုတွေပျောက်ွယ်သွားမှာဆိုပါရယ်တကယ်တော့ကျမတို့မျိုးနွယ်စုအားလုံးကိုစုပေါင်းထားခြင်းသာကချင်းဖြစ်ပါရယ်အဲ့တော့ကချင်းဆိုတဲ့အုပ်စုအားလို့ရှိရင် 1 ဖြစ်ပါရယ်ကရင်ကတော့ 2 ဖြစ်ပါရယ်ဒါကုတ်နံပါတ်ကတော့ပေါ့နော် 1 2 3 4ပေါ့အဲ့ကချင်းကျမတို့ကချင်းလူမျိုးတွေအဓိကလူအချက်ကချင်းမြင်းဆောင်လော်ဘော်ကချင်းမြင်းဆောင်လီစုကချင်းမြင်းဆောင်ရဝံစသည်လိုချင်ပါရယ်အဲ့တော့ဒီမှာကချင်းဆိုတဲ့အုပ်စုကြီးမှာကချင်း101ဆိုပြီးဖတ်ထည့်ထားတာဆိုရှင်ကျမတို့ပြအင်မတန်အနောက်ဆက်ကြီးဖြစ်နေပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့တော်ရဘူးဆိုတော့ဟိုအသေးစိတ်တရားတော့တို့ဒီလိုအစိုးရတတ်မှတ်ထားတာတို့စံချိန်စံလို့နဲ့တို့တတ်မှတ်နေတာတော့ရှိတာပေါ့လေဒါပေမဲ့တို့တတ်မှတ်တဲ့အပေါ်မှာတိုင်းရင်းသားတွေဂျားရမှာရှိနေတဲ့မျိုးနွယ်စုကွဲပြားမှုတွေနဲ့ဒီလူမျိုးကြီးဖြစ်တတ်မှတ်တာဟိုပြည်နယ်တစ်ခုမှာလူမျိုးကြီးတစ်ခုဖြစ်တတ်မှတ်တာတွေနဲ့နည်းနည်းကွဲ ကွဲပြားမှုတွေရှိနေတာပေါ့နော်ဆိုတော့ကျွန်တော်တခုဆိုတော့ချင်းတိုင်းသားတွေကြားထဲမှာဖြစ်ပေါ်နေတဲ့အခြေအနေတွေလည်းကျွန်တော်တို့လေ့လာကြည့်အောင်ပါဆိုတော့ဒီ CNF ချင်းမျိုးသားတပ်ဦးရဲ့အထူးတရမှုနှစ်ဒေါက်တာရွှေခါလေးလိုင်းပေါ်မှာရောက်ပါပြီလားခင်ဗျဟုတ
်ကဲ့ရောက်ပါတယ်ရှိပါတယ
်ဟုတ်ကဲ့ဒေါက်တာရွှေခါရေဆိုတော့ဒေါက်တာရွှေခါတို့ကလည်းမကြသေးခင်ဒီသတင်းပတ်ထဲမှာပဲဒီတကောင်စီရင်ကောက်ယူမဲ့အခြေအနေနဲ့ပတ်သက်ပြီးတော့ CNF ကလည်းသဘောထားထုတ်ပြန်ထားတာရှိပါတယ်အဲ့ဒါဒေါက်တာရွှေခါတို့ရဲ့သဘောထားကဘယ်လိုရှိပါသလဲအခုလုပ်နေတာနေဘယ်လိုဖြစ်စေချင်တာပါလဲ
ဟုတ်ကဲ့ကျွန်တော်တို့ရှင်းနေမယ်ကတော့အခုနာကချင်းနဲ့တော့တော်တော်လေးရှင်းနေပါတယ်နံပါတ်1ကတော့ဒီ401 super chain လောက်လိုက်တယ်ကျွန်တော်တို့ chain ဆိုတဲ့ဟာကဟိုမျိုးမျိုးစုတွေအားလုံးကနေ common name အနေနဲ့ကျွန်တော်တို့ chain ဆိုပြီးတော့ဟိုခံယူထားတာဖြစ်တာပေါ့ဆိုတော့အဲ့ဒီအုပ်မှာကိုပဲ chain ဆိုတဲ့အုပ်မှာကိုပဲမျိုးမျိုးစုကိုလုံးလိုက်ရင်အရှင်ပြိမဲ့ကိစ္စကချင်းနဲ့မျိုးမျိုးစုကိုတန်းတူမှထားတဲ့အားကတော်တော်လေးကျွန်တော်တို့ဘက်မှာအခက်အခဲရှိပါတယ်နံပါတ်1ကတော့နံပါတ်2ကတော့ဒီအခုအရင်တော့တော့သူတို့ကလည်းပြောတယ်လေချင်းဆိုတဲ့အဲမှာ53မျိုးရှိတယ်လို့ပြောတယ်အဲ့ဒါကလည်းတကယ်ဟိုအော်တုံးတက်တာတွေလည်လာတာတွေမလုပ်ပဲနဲ့ဟိုးအရင်တော့အင်္ဂလိပ်ကပြောတဲ့ဟာကိုပဲအခုတစ်တည်းတုံးနေတဲ့တော့ကျွန်တော်တွေ့ရတယ်ဆိုတော့ဆက်ချုံကျွန်တော်တို့ပြောနေတာကတော့ဒီဟာကိုတေးတေးချာချာတုံးတက်ပြန်လေစစ်စစ်အဲ့ဒါလုပ်ပြီးတော့မှာပဲတကယ်စတကောဒါတွေနဲ့ညှိနှိုင်းပြီးတော့ဒီကိစ္စကိုအလုံးလုပ်ပြီးတော့မှာပဲဒီတပေါင်းစင်းကိုကောက်တင်မယ်ဆိုပြီးတော့ကျွန်တော်တို့အဲ့ဒါကြောင့်ဒီကိစ္စကိုပို့စပွန်လို့ပို့အတွက်ကျွန်တော်တို့တောင်းဆိုထားတာဖြစ်ပါတယ်ပြီးတော့လဲဒီတကောင်စင်ကောက်မဲ့ဒီ data လဲနံပါတ်1နေနဲ့ကဒီ urgent ဖြစ်နေတဲ့အဖြစ်နဲ့လောရမကိစ္စမဟုတ်ပါဘူးနောက်လောက်လဲရမကိစ္စဖြစ်လို့ကျွန်တော်တို့ post ပို့လို့ချင်တာဖြစ်ပါတယ်ပြီးတော့ဒီအခုကကျွန်တော်တို့ငင်းချိုင်းဟိုဆွေးနွေးဖို့အတွက်ဟိုတိဆောက်ဖို့အတွက်ဟိုနှစ်ဖက်စလုံးကလည်းချူပါနေတဲ့အချိန်ဖြစ်ပါတယ်ဆိုတော့ဒီလိုအချိန်တို့မှာ sensitive မဲ့ကိစ္စတွေကိုနှစ်ဖက်စလုံးကရှောင်တင်ပါတယ်အဲ့ဒါအကြောင်းဒီလိုမျိုးဒီကိစ္စကဒီကွန်ဆင်းကိစ္စကြောင့်ပဲကျွန်တော်တို့ကဟိုမလူအပ်တဲ့အစုစုတွေထွက်လာနိုင်တဲ့အတွက်ကြောင့်ဒီဟာကိုကျွန်တော်တို့ဖက်ကတော့ဟို postpone လုပ်ဖို့ကျွန်တော်တို့တောင်းဆိုထားတာဖြစ်ပါလေ
ဟုတ်ကဲ့ဆိုတော့ဒီအခုလိုမျိုးဒီဟိုပေါ့မျိုးနယ်စုတာမတဲ့နေရာမှာဒီကွဲပြားမှုတွေရှိနေတာအတန်းသားကောင်းတော်နေအမြင်နဲ့ကွဲပြားမှုတွေရှိနေတာတွေရောအခုဒီအခုဆိုတော့ဒေါက်တာရွှေခါပြောသလိုအခုလက်ရှိလှုပ်ဆောင်နေတဲ့ပြည်ရင်းချင်းချင်းဖော်ဆောင်ရေးလုပ်ငန်းတို့အဖြစ်ခရက်ဆဲရေးတို့ကိုထိခိုက်နိုင်သလားဘလောက်ထိခိုက်နိုင်လဲဒေါက်တာရွှေခါရေဘာလို့ဆိုတော့တဘောတာတိုင်းသားချင်းချင်းကြားထဲမှာဟောအစိုးရဟောဘဟုအစိုးရနဲ့တိုင်းသားအဖွဲ့တွေကြားထဲမှာတဘောတာကွဲပြားမှုတွေဖြစ်လာနိုင်သလ
ားအာတော်တော်များများဖြစ်လာနိုင်တယ်ဘာဖြစ်လို့လဲဆိုတော့အခုနကျွန်တော်တို့ပြောသလိုပဲကချင်းလည်းပြောလာတယ်ချင်းလည်းပြောလာတယ်ဒီကချင်းဆိုတာက commonname and name throw you jar. So no chim mala common name you jar. Era ha go turuka di to correct bia shi ne low lai me solution. So no ru adwin ma go set one kwe phit mu adwe mu set cha pe de le lu cha pe lai de lu phit twa ne ha phit ni da bo. So di lu ni ne ta do ne de solution di chim ma ka so no ru ne pe cha te ma a pian la yung chi mu re di sao ya me a chim ma. Di lu myo lo la me solution. ဒီဘယ်လိုလို့ကျွန်တော်တို့ကြားထဲမှာယုံကြည်မှုရှိနိုင်မှာလဲဒီလိုယုံကြည်မှုမရှိဘဲနဲ့ကျွန်တော်တို့ကြားထဲမှာကျွန်တော်တကယ်ငြိမ်းချမ်းရကျွန်တော်တို့ဘယ်လိုလုပ်တည်ဆောက်နိုင်မှာလဲအဲ့ဒါတွေကအကုန်လုံးဒီခိခိလာမှာဖြစ်တယ
်ဟုတ်ကဲ့ကျွန်တော်ဒေါက်တာဘူတခါအလေးပေးခြင်းပါဆိုတော့ဒေါက်တာဘူကလွတ်တော်ထဲမှာလည်းရှိနေတယ်ဒီဟိုဒီခေါင်းဆောင်ပိုင်းတော်တော်များများနဲ့လည်းဟိုထိတွေ့ဆက်ဆံနေရတယ်ပေါ့နော်ပုံမှန်အပြင်ဒီတခြားဒီလှုပ်ဖို့ကောင်းမဲ့လွတ်တော်အမတ်တွေနဲ့ရောတခြားတိုင်းသားတွေနဲ့ရောပေါ့ဆိုတော့ဒီနေရာမှာဟိုတော်တဲ့ဘူဘကဆိုရင်မှုတွေအခုလိုမျိုးဖြစ်နေတာနဲ့ပတ်သက်ပြီးတော့ဒီတာဝန်ရှိတဲ့သူတွေနဲ့ဒီတဘောကဒီတကောင်စင်းရင်လုပ်နေတဲ့နေရာမှာပြည်ထရေးဝန်ကြီးဌာနပဲဝန်ကြီးကိုယ်တိုင်ပဲဖြစ်ဖြစ်ကိုရောဖြစ်ဖြစ်ဟိုအကြံပေးတာတို့ဟိုဟာပေါ့ဒီပြင်ဆင်မှုအတွက်အသိပေးတာတို့ဒီလိုမျိုးဖြစ်နေတယ်ဆိုတာမျိုးသူတို့သိအောင်ပြောပြတာတို့အဲ့လိုမျိုးတွေရောရှိသလားတော်တဲ့ဘူဘလောက်ထိဟိုအစိုးရဘက်ကလူတွေနဲ့ပြောဆိုမှုရှိသလဲ
ဟုတ်ကဲ့ဒီကိစ္စနဲ့ပတ်သက်မှာတကောင်စင်းနဲ့ပတ်သက်မှာလွတ်တော်မှာလဲအဲဥပဒေလဲဆွဲခဲ့ပါတယ်အဲလွတ်တော်မှာလဲဒီတကောင်စင်းကောက်မဲ့ကိစ္စတွေပြောခဲ့ပါတယ်ဒါပေမဲ့ကျွန်တော်တို့တကောင်စင်းဆိုတော့တနိုင်ငံလုံးတဲ့အင်မတန်လိုအပ်တဲ့ကိစ္စမလို့ကျွန်တော်တို့က တကယ်ကိုကြိုးဆိုပါတယ်ကျွန်တော်တို့ကချင်လူမျိုးလည်းကြိုးဆိုပါတယ်ဒါပေမဲ့ဒီကုတ်နံပါတ်ကိစ္စကြတော့ကျွန်တော်တို့မသိလိုက်ရအောင်ကျွန်မလွတ်တော်အမှတ်ဖြစ်တာကျွန်တော်ကိုယ်တိုင်တောင်မှဒီ January 12ရက်နေ့ဝင်ကြီးပေါ့နော်ကျွန်တော်တို့ကချင်ပြည်နယ်ဓာတ်ရက်မနေ့မှကျွန်မအရက်ကပေးလို့အဲ့ဒီကုတ်နံပါတ်တွေကိုကျွန်မသိတာပါအဲ့တော့ဒီကုတ်101101ဆိုတော့ကြားတော့ကြားနေတယ်ပဲကျွန်တော်တို့လည်းထင်မရောက်လားလွတ်တော်ထဲမှာလည်းဒါနဲ့ပတ်သက်မှာအတူတူချက်မလုပ်ဘူးအခုနောက်ပိုင်းမှာကျွန်တော်တို့လူလူထဲမှာကချင်တိုင်းသားလူတွေကမေးကြည့်တော့လေသူတို့စီမှာလည်းဒါနဲ့ပတ်သက်မှာမေးမြန်းတာမရှိတော့အခုမှကျွန်တော်တို့ကဒါနဲ့ပတ်သက်မှာလမ်းဖြတ်တာပေါ့နော်အရင်ကလည်း101ကချင်ကချင်ဆိုကချင်ထဲမှာပဲထည့်ကြပါတကယ်ကြည့်လိုက်တဲ့အခါကျတော့ဒီ common ဖြစ်တဲ့ကချင်ကလည်းဒီအုပ်စုအသေးထဲမှာလာပါနေတဲ့အခါကျတော့ကျွန်တော်တို့ကဒါဟာတကယ်စိုးရင်ပွဲဖြစ်ပါတယ်နောက်မှဒီတကောင်ရှင်းကောက်တာအခြေခံနဲ့ပေါ့နော်83ခုနှစ်ကအခြေခံနဲ့ဒီကချင်းအစုအဖွဲ့ထဲမှာလို့ရှင်12မျိုးပါနေဒီထဲမှာလည်းကျမတို့ကဒေတာအတုံးခေါ်အဝေါ်ရီရောထွေးနေတာတွေရှိပါတယ်ဒါပေမဲ့ဒါတွေတော့ကျမတို့နောက်ပိုင်းကျရင်ပေါ့နော်ဘယ်ဒေတာတွေကတော့ဘယ်ဒေတာနဲ့ပေါင်းလိုက်ပြီးဘလို့ဆိုတာကျမတို့ကပြန်ပေါင်းလို့ရပါတယ်ဒီထရုံတို့ဒလောင်တို့ဆိုလဲရဝမ်းတို့မှာပေါင်းလို့ရပါတယ်ဂျင်းဖော်ထဲမှာဂေါရီတို့ခခုတို့ဂျူလန်တို့ပေါင်းချင်ကျမတို့တဘောပေါင်းလို့ရပါတယ်ဒါပေမဲ့ဒီကချင်ထဲမှာတော့ကျမတို့ကလာထည့်ထားပြီးဒီမှာကုတ်မှာပါနေတဲ့အတွက်အဲ့မှာလာထည့်ထားပြီးဆိုဒီကချင်ထဲမှာလောဘဘယ်နှယောက်ပါတယ်နော်ဂေါရီဘယ်နှယောက်ပါတယ်လီစုဘယ်နှယောက်ပါတယ်ဂျင်းဖော်ဘယ်နှယောက်ပါတယ်အစည်းဘယ်လောက်ပါတယ်ဆိုတာကျမတို့ကအစ်မတန်ထုတ်ရချက်သွားပါပြီအဲ့ခါကျတော့အဲ့မှာသွားရောထွေးတဲ့အခါတိုင်းနိုင်ငံတော်ကလိုချင်တဲ့တိကျသေးချာတဲ့အဖြေကိုလည်းမရနိုင်တော့ပါဘူးအဲ့တော့ဒီလိုမာယွန်းသတ်မှတ်ထားတာဆိုလို့ရှိရင်ကျမတို့လူမျိုးတွေအတွက်ဟိုကိုယ့်ကျမကိုဖန်တီးခွင့်မရဘူးကျမတို့အတွက်အချက်ခဲဖြစ်တယ်ကျမတို့ရဲ့ကွဲပြားမှုဖြစ်စေသလိုနိုင်ငံတော်အတွက်လည်းတိကျတဲ့အဖြေကိုမရစေဘူးအဲ့တော့နိုင်ငံတော်စီမံကိန်းတွေဆောင်ရွက်တဲ့အခါမှာလည်းမာယွန်းမှုတွေဖြစ်နိုင်တယ်ဆိုတာတွေ့ရှိရပါတယ်ဒါကြောင့်ကျမတို့ကဝန်ကြီးကိုပြောပါတယ်စနေနေ့တူလာတယ်အဲကျွန်တော်တို့အဲ့မှာကချင်နေအားလုံးအဲကိုကိစ္စနဲ့ကိုပြောကြပါတယ်လော်ဝါရီဆိုရင်တော့ပြောပါတယ်သူတို့ဟာစလုံးမားနေတယ်လော်ကောဆိုတာသူတို့ဟာဒါစိတ်မတတ်တဲ့လူအယူဆိုမှပြောတယ်ဆိုမှဒီမှာစလုံးနေမားတာလည်းရှိပါဒါပေမဲ့ဒါတွေကကျွန်တော်တို့ကဒါတွေတော့အပြစ်သိမ့်မပြောလို့ပါဘူးအဲရှိခဲ့ပြီမဲ့ကျွန်တော်တို့ကနောင်ပြင်လို့ရပါတယ်ကျွန်တော်တို့ပြင်လို့မရတာဒီအုပ်စုကြီးကိုအုပ်စုသိမ်းမှာသွားထားတာကိစ္စပါအဲ့ဒါကကျွန်တော်တို့ကတော်တော်လေးကျွန်တော်တို့အရေးပါတဲ့အတွက်အခုချိန်ထိကျွန်တော်တို့ကဝန်ကြီးတော့ဒါတော့ပြင်ပေးပါဆိုမှပြောထားပါတယ်ချစ်နိုင်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကဒီကျွန်တော်တို့စိုက်တဲ့အဲကျမတို့အစင်အလိုက်ပေါ့နော်မားတဲ့ဟာလည်းတခါတည်းကျမတို့ကုတ်တွေတခါတည်းပြင်ချင်ပါတယ်ဒီကချင်ဆိုတဲ့ဟာကိုလည်းအုပ်စုကြီးမှာထားချင်ပါတယ်ပြီးလို့ရှိရင်ဒီရလာတဲ့အဖြေကျမတို့ဒီမျိုးတက်စုအားလုံးကိုပေါင်းတဲ့ဟာမှာကျမတို့ကလူမျိုးကချင်လို့တတ်မှတ်မှအဖြေထုတ်ပေးဖို့လည်းကျမတို့လိုချင်ပါတယ်အဲ့ဒါကိုတော့ကျမတို့ဝန်ကြီးပြောထားပါတယ်ပြောထားတဲ့ခါဝန်ကြီးကဒါနဲ့ပတ်သက်ပြီးသူလည်းဆုံးဖြတ်လို့မရဘူးပညာရှင်တွေတော့သူမေးကြည့်ပါအောင်မယ်ဆိုမှပြောပါတယ်အဲ့တော့ကျမတို့ကစိတ်မလျှော့ဘူးအဲတကောင်ရှင်းတော့ကျမတို့ကြိုးဆိုပါတယ်ကျမတို့ဒါလေးတော့လုပ်ပေးပါဆိုမှအခုချိန်ကြီးတော့ကျမအပြေမရသေးပါဘူးရှင
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အစိုးရဘက်ကပြောနေတဲ့လေတံအားလည်းကျွန်တော်ကြားသလားဆိုအခုကတော်တော်လေးခီးရောက်နေဆိုတော့ဒီဟာကိုဆက်လုပ်မဲ့ပုံစံမျိုးကြားနေရတော့ဘလို့ဖြုံးမလဲတော့မသိသေးဘူးပေါ့လေတကယ်နည်းနည်းတော့စောင့်ကြည့်အောင်ပါပေါ့ဆိုတော့အခုလောလောဆယ်တော့ကျွန်တော်ဒီလိုင်းပေါ်မှာရောက်နေတဲ့ဆရာစောဝါတီကိုဖိတ်ခေါ်ကြပါတယ်ဆရာစောဝါတီကတော့ဒီထမ်းမြန်မာနယ်စပ်ကဒီအုံဖြံဒုက္ခသည်စခန်းရဲ့ဥက္ကဋ္ဌလည်းဖြစ်ပါတယ်ဆရာစောဝါတီကဒီခုဒုက္ခသည်စခန်းထဲမှာလည်းဒုက္ခသည်တွေကအရန်အရေးတော့ကများတယ်ဆိုတော့ဒီလူတွေအပေါ်ဘလို့လုံမလဲဆိုတာကိုဆရာစောဝါတီတို့ထိုင်းမှာရှိတဲ့မြန်မာတန်ယုံကပဲဖြစ်ဖြစ်အစိုးရဘက်ကတာဝန်ရှိသူတွေပဲဖြစ်ဖြစ်နောက်ဒါမှမဟုတ် KNU ကတဆင်မဖြစ်ဖို့ဆက်သွယ်လာတာရှိလားဆရာဒါမှမဟုတ်လေဆရာတို့ချင်းချင်းကြားထဲမှာပြောဆိုဆွေးနွေးမှုတွေရှိနေပြီလားဒီလူတွေကိုတကောင်စင်းနဲ့ဘယ်လိုသဘောထားမယ်ဆိုတာ
အာတကောင်စင်းနဲ့ပတ်သက်တော့ကျွန်တော်တို့ကိုကြည့်ကြတဲ့အတင်းအချက်လက်အဖွဲ့အစည်းမှာတော့လာပြီးတော့ဆက်သွယ်တာမရှိဘူးလာပြီးတော့လည်းခြားပြတာမရှိဘူးဒါကျွန်တော်တို့လက်လမ်းမြည်တော့ကိုနေကိုဟန်နဲ့တော့ကိုလေ့လာကြည့်တယ်ကျွန်တော်သိရတာကဒီတကောင်ချင်းဆိုတာကတိုင်းပြည်ပြည်မှာလူကြီးဘယ်လောက်ရှိသလဲဆိုတာကောက်ယူမဲ့အဆင့်တော့မကျွန်တော်တို့ကနားလည်တယ်ဆိုတော့ဒီလူကြီးကောက်ယူမဲ့အဆင့်ဘယ်ကောက်ခံမယ်ဆိုရင်ခုနပြောတဲ့ခုနဆရာမကြီးတို့ဆရာကြီးတို့ပြောတဲ့ဒီလူမျိုးတွေပါတယ်ညာတွေကဒီနေ့အချိန်နေမှာကျွန်တော်တို့အမြင်ကတော့မထည့်သင့်သေးဘူးသူလိုချင်တာက
ငင်းကြိုင်းတိဆောက်တဲ့မြန်မာနိုင်ငံအနေနဲ့ငင်းကြိုင်းတိဆောက်တဲ့နေရာမှာဒီနေ့အထိအဖြေဆိုတာတိတိကျကျလဲကျွန်တော်တို့မရရှိသေးဘူးဆိုတော့ခုမျိုးလုပ်ငန်းနဲ့ပတ်သက်ဖို့လုပ်နိုင်ဖို့အတွက်လူရည်စင်းကောက်ခံရလို့ပဲကျွန်တော်တို့ကတော့ဒီစည်းစုံအဲ့ဒါလိုနားလည်တယ်ထို့အတူပဲကျွန်တော်သိရသလောက်ကကျွန်တော်တို့ဒီခင်ဗျူအဖွဲ့အစည်းကလည်းပဲဒီအစိုးရကိုလည်းသူတို့အကြံပြုထားတယ်တခြားလူမျိုးနဲ့ပတ်သက်တဲ့လူမျိုးတို့ဘာသာတို့ကိုမချက်စီပဲနဲ့မြန်မာနိုင်ငံရဲ့လူဦးရေလူဦးရေစီးရင်တခုရရှိဖို့နဲ့မြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုအတွက်လှုပ်ဆောင်နိုင်ရန်အတွက်ဒီလူမျိုးတို့ဘာသာတို့ကိုမထားပဲနဲ့လူဦးရေကိုသာဦးတည်ပြီးတော့နံပါတ်1အနေနဲ့ကောက်ခံဖို့အတွက်အကြံပြုထားတယ်လို့ကျွန်တော်တို့သတင်းရရှိတယ်
ဟုတ်ကဲ့ဆိုတော့ဒါမဲ့တခုကအခုကနည်းနည်းလေးရှုပ်ထွေးနေတာကအဲ့လိုရိုးရိုးလူဦးရေအရေးအတွက်ကောက်ရုံနဲ့မကပဲအခုကတိုင်းရင်းသားမျိုးနွယ်စုတွေကိုတခုအောင်မှတခုထဲ့တာတို့မလို့ပါဖဲနဲ့ခွဲထုတ်ပစ်တာတို့အဲ့လိုမျိုးတွေဟိုဟိုအကွဲကွဲပြားပြားဖြစ်နေတော့အဲ့ဒီအပေါ်မှာဟိုရေရှည်မှာဒီဥစ္စာကပြဿနာကြီးဖြစ်လာနိုင်လို့အများစုကစိုးရိမ်နေကြတာပေါ့လေဒါကြောင့်မလို့အခုပြောနေကြတာဟိုဆိုတော့ပထမသကောင်စင်းကောက်မယ်ဆိုတော့တော့စောစောဆရာဆော့ဝါတီပြောသလိုအာရေဘူအပြင်တော့အလုံးအချိုးဆိုကြတယ်ဆိုရဲပုံစံမျိုးရှိတယ်ဒါပေမဲ့အဲ့ဒီအောက်မှာချုပ်ထွေးလာတာအခုမျိုးနွယ်စုခွဲပြားမှုတွေခွဲခြားမှုတွေရှိလာတော့အဲ့ဒါတွေကနည်းနည်းရေရှည်မှာပြဿနာဖြစ်လာမယ်ဆိုပြီးစိုးရင်ကြပုံရှံတူပါတယ်ဒီအပေါ်မှာဆရာစောဝတီတို့နည်းနည်းစဉ်းစားမိသလားဘယ်လိုမျိုးဖြစ်လာနိုင်မလဲဆိုတာကို
အကယ်၍လူမျိုးတို့ကိုအခြေခံပြီးတော့အဓိကနေရာမှာထားပြီးတော့ကောက်ခံမယ်ဆိုရင်ဒီနေ့ချင်းနေတဲ့မြန်မာနိုင်ငံရဲ့အခြေအနေတိုင်းလာလူမျိုးအခြေအနေနဲ့ပတ်သက်ပြီးတော့လာကောက်ခံလိုက်မယ်ဆိုရင်တော့ကျွန်တော်ထင်တာဟိုမဖြစ်သင့်မဖြစ်ရတဲ့ဆုတ်ထွေးမှုကြီးတရအတော့ကိုကြီးကြီးမားမားဖြစ်ပေါ်လာနိုင်တယ်အခုတော့ကျွန်တော်တို့ရဲ့အစိုးရပေါ်လေနော်အနေနဲ့အထူးတတိထားဖို့လိုရတယ်ထို့အတူပဲကျွန်တော်ရရှိတဲ့ဒီခရင်ညူကပြီးတဲ့အကြံကိုလည်းပဲအစိုးရအနေနဲ့အခုလည်းပဲဟိုတဆိုင်မမတတိထားဖို့လေကျွန်တော်အနေနဲ့မေတ္တာရပ်ခံခြင်းလေ
ဟုတ်ကဲ့ဆရာစောဝတီအနေတူတဲ့အမြင်ကရောဟိုဟာပေါ့ဆရာစောဝတီကဒုက္ခသည်တွေနဲ့အများကြီးထိတွေ့နေရတော့ဟိုစကန်ဥက္ကဋ္ဌတာဝန်လည်းယူထားတယ်ဆိုတော့ဒီစကန်ထဲမှာရှိနေတဲ့လူတွေကိုဟိုဘယ်လိုသဘောထားစီခြင်းလဲသဘောကသကောင်စင်းကောက်တဲ့ထဲမှာထဲကောက်စီခြင်းသလားဟိုပြောလူလူနေစုခွဲတာမခွဲတာကတော့နောက်တစ်ခန္ဓာပေါ့လောဆယ်သူတို့လူကြီးအရေးအတွက်အနေနဲ့ဘာလို့ဆိုတော့တောင်းနဲ့တိန်းနဲ့ချီနေတဲ့ဒုက္ခသည်တွေကစကန်ထဲမှာရှိနေတာဟို
ကျွန်တော်သိရသလောက်ကဒီထိုင်းနိုင်ငံမှာရောက်ရှိနေတဲ့မြန်မာနိုင်ငံကအရင်အများစုရှိတဲ့ဒီဒုက္ခသည်စခန်းတွေမှာအကောင်စင်းကောက်ခံဖို့အတွက်ဒီအဖွဲ့အစည်းမှကျွန်တော်တို့ကိုလာပြီးတော့ကမ်းလှမ်းတာတွေမရှိဘူးထို့အတူပဲတတိယကျွန်တော်တို့ရရှိတာကဒီသကောင်စင်းနဲ့ပတ်သက်ပြီးတော့ဒီမြန်မာအစိုးရအနေနဲ့ဒီထိုင်းနိုင်ငံရောက်တဲ့အထိသူတို့မလာမကောက်ခံဘူးဒါပေမဲ့ဒီထိုင်းနိုင်ငံမှာရောက်ရှိတဲ့ဒုက္ခသည်ရဲ့ဒုက္ခသည်အတွက်သကောင်စင်းကိုတော့သူတို့ UN Asia နဲ့သူတို့ဆက်သွယ်ပြီးတော့ယူလိုက်ယူမယ်လို့တော့ကျွန်တော်တို့သတင်းရရှိတယ်ဒါပေမဲ့တိကျတဲ့အဖြေ UN Asia လာဒီက UN Asia လာဒီကစားနဲ့ပတ်သက်ပြီးကျွန်တော်တို့ကိုဘာမှယနေ့အထိလာချပြသွားပြီးတာတော့မရှိသေးဘူးပေါ့နော်
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆရာစောဝါဒီကျွန်တော်အခုလောလောဆယ်လေးလိုက်မှမှာရှိနေကြတယ်ဟိုဆွေးနွေးဖို့ရောက်နေတဲ့သူတွေကိုလည်းကျွန်တော်ဖိတ်ခေါ်ခြင်းပါတယ်ပထမဆုံးကျွန်တော်ဥလာတင်ဘူသီတောင်ကရမီရဖာတူဖြစ်တဲ့ဥလာတင်ကိုကျွန်တော်ဖိတ်ခေါ်ခြင်းပါတယ်ဥလာတင်လိုရင်းတူရှင်းလေးခတ်တူတူလေးဆွေးနွေးပေးပါအောင်ဗျာ
ဟုတ်ပါပါခင်ဗျာကျွန်တော်ဥလာတင်ပါအဲကျွန်တော်ကတော့ဟိုတကောင်စိနေပတ်သက်ပြီးတော့လိုရင်းကြလူမျိုးတွေရဲ့သဘောထားအမြင်နဲ့စူးရင်ဆိုပြီးတော့အပိုင်းနှစ်ပိုင်းကိုပြီးဆွေးနွေးပါမှာခင်ဗျာအဓိကက
ဟုတ်ကဲ့လိုရင်းလေးပြောပြပါဟုတ်ကဲ
့ဟုတ်ကဲ့ပါအဓိကကတော့ဒီနိုင်ငံတော်ကလုပ်နေတဲ့ဒီနိုင်ငံတော်ရေးစီမံကိန်းရဲ့ဆက်ရပါအတုံးဝင်နဲ့ဒီခင်ငနဲ့လိုရဖို့အတွက်ဒီတကောင်စိလုံးကကိုလုံးတာကကျွန်တော်တို့ဟင်းကြလူတို့တွေကတတိကိုချုပ်ဆိုပါတယ်အားလိုက်ကျင်နေပါတယ်အရှင်ဒီမှာဟိုနောက်ကဟိုဆွေးရင်ဆင်းနေလိုက်လာပါတယ်ဘာလို့ဆိုတော့ဒီကျွန်တော်တို့ဒီကလပိုင်ဆက်လက်ရေးနေပေါ့ကျွန်တော်တို့ဟိုလူမျိုးကြီးချင်းဝင်ကြီးတာနာကျေတူရာဝစီတနာကယုံကြည်မှုတော့ခိုင်ခိုင်ဆိုပါဟိုမိမိစီတွဲစုငင်းငင်းကတကုတ်မှာဟိုကဘယ်လိုပြောတော့လဲဆိုရင်လူကြီးများဆိုရင်လေလူကြီးများလို့ရေးမှာပါလေ ပြောရှင်တာပြောပါကျမတို့ရေးပါမယ်ဆိုပြီးတော့အတည်အင်းပြောထားတာရှိပါတယ်ခင်ဗျာဒါမဲ့ဒီလုံခဲ့တဲ့ပြီးခဲ့တဲ့အပတ်ကကျွန်တော်ပြည်တော်စုလာဟုတ်ပါဘူးဒီဥက္ကရင်နဲ့လာဟုတ်ကရင်ချုပ်ကစစ်တွေကိုရောက်လာပြီးတော့အစိုးရမှာဘာတခုပြောသွားလဲဆိုရင်လူယုံနာမယ်ကိုလင်ကျော်လို့ရှိရင်တဲ့ဟောအရေးယူမယ်တဲ့အဲ့လိုပြောသွားပါတယ်ခင်ဗျာကျွန်တော်တို့ဒီလူကြီးလူထုတွေကဘာလို့ဆိုရင်လဲဆိုရင်ကျွန်တော်တို့ကဒီတကောင်စည်ဥပဒေအရမဲမဲမဲကုန်းတို့ရဲ့အပြေကိုလုံချုံအောင်အကာအကွယ်ပေးပါမယ်ဆိုပြီးတော့အတည့်နဲ့ပါရင်တာနဲ့ဒီယုံချုံကြီးကအရေးယူမယ်ဆိုတာကတော့ဒီမဲကုန်းတို့ရဲ့အပြေဟာလုံချုံမှုမရှိဘူးဒါအကာအကွယ်မပေးတော့ဘူးဆိုတာကိုသူကျင်ရလိုက်တာနဲ့တူပါတယ်ဒါလူကြီးလူမျိုးတို့ရဲ့စိုးရင်စိတ်ပါနောက်တစ်ခုကကျွန်တော်နိုင်ငံတော်မှာဒီတကောင်စည်ကို1973နောက်တစ်ခါ1983မှာနှစ်ခါခောက်ဖို့ပါတယ်အဲ့ဒီအချိန်မှာလည်းဒီရခိုင်ပြည်နယ်မှာရှိနေတဲ့ဒီလူအင်ဂျာလူမျိုးလက်ကျိုးရေတွက်လို့ရတဲ့အစိုးရအမှုတန်းတွေကျောင်းဆရာတွေဌာနဆိုင်ရာမှာရှိတဲ့လူတွေနောက်ပြီးလည်းဘဘကွာအတန်းပညာတွေတက်တဲ့စာတဲ့ပဋ္ဌာန်းတွေပါဝင်ပြီးတော့ပူပေါင်းပြီးတော့ကျွန်တော်တို့နောင်တော်ကြီးတိုင်းရင်းသားတွေနဲ့ကျွန်တော်တို့ပူပေါင်းပြီးတော့လောက်ပိုင်ဆောင်ရွက်ခဲ့ပါတယ်အားလုံးအင်းစင်ပဲအောင်မြင်သွားခဲ့ပါတယ်ဒီတစ်ခါကျတော့ဒီလူမျိုးမဟုတ်ပါအထူးကြကြပါဒီမောင်တော်ဘုဒ္ဓတော်တကောလုံးမှာတကောင်းစင်းကောင်းတဲ့နေရာမှာ
ဟုတ်ကဲ့ဦးလာတင်ဖြတ်ပေးပါအောင်ဟုတ်ကဲ့အချိန်နည်းနည်းဟွာဖြစ်နေလို့အချိန်နည်းနည်းနည်းနေလို့ပါဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးလာတင်နော်ဆိုတော့ကျွန်တော်တို့ဒီနေ့ဟိုတကောင်းစင်းကတော့အခုမကြခင်ကောက်တော့မယ်ဆိုတော့ဒီအခုအချိန်ထိကတော့နိုင်ငံတော်အစိုးရဘက်ကဒီတာဝန်ရှိတဲ့သူတွေဘက်ကလှုပ်ဆောင်နေတာတွေကအတိုင်းဆိုရင်တော့ဒါစီစဉ်ထားတဲ့အတိုင်းသူတို့ဆက်လုပ်မဲ့သဘောတော့ရှိနေတော့ပေါ့လေဒါပေမဲ့တိုင်းရင်းသားတွေအခုတိုင်းရင်းသားကောင်းဆောင်တွေတင်ပြတာတို့အခုစောစောပြောတဲ့ဒီရိုဂျာဒေသခံတယောက်ကဆိုရည်မှုလို့ဆိုတာတွေကတော့ဒါသူတို့အနေနဲ့ထဲသွင်းစဉ်းစားရတယ်ဆိုရင်တော့ဒါအချိန်ကဟိုပြန်ပြီးတော့ကြံ့ကြံ့နိုင်တာမို့လို့ဘယ်လိုလုပ်မလဲဆိုတာတော့စောင့်ကြည့်ရမှာဖြစ်တယ်ပေါ့လေဆိုတော့ဒီနေ့ဝင်ဆွေးနွေးပြကြတဲ့သူတွေအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်အချိန်ရလောက်ဖေးရတာမို့လို့
ကိုဆောင်ဝင်းလိုက်စီစဉ်ပြီးထုတ်လို့သူမဆုံမနဲ့သူတင်ပြခဲ့တဲ့တရက်လေးလိုက်စီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင် VOE ရဲ့အင်္ဂါနေ့ညပိုင်းအစီအစဉ်လေးမချခင်မှာပြီးဆုံးတော့မှာပါအခုကြက်နေသေးတဲ့အချိန်တွင်မှာသတင်းအချင်းချုပ်ကိုမအေးတန်နာကျော်ကကြီးညာပေးပါမယ်ရှင်
ယူကရိန်းနိုင်ငံမှာသမ္မတဗစ်တာယနူကိုဗစ်ကိုအာဏာကဖယ်ရှားပြီးတဲ့နောက်မှာညှဉ်းညွတ်တဲ့အစိုးရအသစ်တရက်ဖွဲ့စည်းဖို့ကြိုးစားနေတဲ့အလျောက်နိုင်ငံတကာရဲ့ထောက်ခံမှုခိုင်ခိုင်မာမာရရှိပါစီမယ်လို့ဥရောပသမ္မတ EU ရဲ့နိုင်ငံသားရေးမူဝါဒရေးရာအကြီးအကဲ Catherine Ashton ကကတိပြုသွားပါတယ်။ Kiev မြို့တော်ကိုရောက်ရှိနေတဲ့ Catherine Ashton ကအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားသွားတာဖြစ်ပါတယ်။အင်္ဂါနေ့အစောပိုင်းတော့ယူကရိန်းနိုင်ငံမှာညှဉ်းညွတ်တဲ့အစိုးရအသစ်တရက်ဖွဲ့စည်းဖို့ကိုလွှတ်တော်ကကြာသပတေးနေ့ထိရွှေ့ဆိုင်းလိုက်ပါတယ်။ခေါင်းဆောင်အသစ်တွေကိုလွှတ်တော်ကထုတ်ပြန်ကြေညာပေးရမယ့်ဒီကနေ့မှာပဲလွှတ်တော်ဥက္ကဋ္ဌလည်းဖြစ်ယာယီသမ္မတလည်းဖြစ်တဲ့အလက်ဇန်ဒါတက်ချီနော့ဖ်ကအခုလိုကြေညာသွားတာပါ။ဒါပြင်ယာရုကဖြုတ်ချခံသမ္မတယနူကိုဗစ်ရှာအစိုးရစံကျင်ရေးဆန္ဒပြသူတွေကိုအများကြီးတက်ပစ်ခဲ့တာပါဝင်ဆန္ဒပြပွဲတွေတွင်မှကျူးလွန်ခဲ့တဲ့ပြစ်မှုတွေနဲ့နိုင်ငံတကာပြစ်မှုတရားရုံးမှာတင်မှုလွှတ်တော်ကအမဲခွဲဆုံးဖြတ်လိုက်ပါ၏မြန်မာအစိုးရဟာနိုင်ငံကနေအရေးအတွက်ထောင်တောင်းချီထွက်ပြေးရတဲ့ရိုဟင်ဂျာမွတ်စလင်တွေပေါ်မှာခွဲခြားဆက်ဆံတဲ့မူဝါဒတွေချမှတ်ပြီးတော့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေပြုလုပ်နေတယ်ဆိုတဲ့လူ့ခွင့်ရေးအဖွဲ့တစ်ဖွဲ့ရဲ့ဆွဆဲချက်ကိုမြန်မာအစိုးရကပယ်ချလိုက်ပါတယ် Fortify Rights ဆိုတဲ့အဖွဲ့ဟာရိုဟင်ဂျာတွေအတွက်စီရင်လုံဆောင်ပေးနေတဲ့အဖွဲ့ဖြစ်တယ်လို့မြန်မာအစိုးရပြောခွင့်ရသူဦးရထွတ်ကပြောသွားခဲ့ပါတယ်ရှင်
သတင်းချင်းချုပ်ကိုမအေးသနာကျော်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညပိုင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Jackson Wit ဖြစ်ပါတယ်ရှင်။ VOA American တာမနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မိနစ်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 30နဲ့39တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှိများနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။ကျွန်မကသင်ကီထိုက်ပါ
This program has come to you from the Voice of America, Washington.